Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းအခါသမယရွှေလန်းချမ်းမြေကြပါစီရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်ဇူလိုင်လ13ရက်တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာနေ့ခင်ဗျာခင်ဗျာကျွန်တော်စမိုးပြီပါအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဇူလိုင်လ17ရက်နေ့မတိုင်ခင်နိုင်ပိုင်းအလို့မှာဗီယက်နမ်မြို့တော်မှာဆွေးနွေးနေကြသူတွေအာသွန်ခွန်ဆိုင်ညှိနှိုင်းမှုတွေပြုလုပ်နေကြပါတယ်ဂရိနိုင်ငံအစိုးရအနေနဲ့ငွေကြေးချေမှုနဲ့ပတ်သက်ပြီးတော့ဂရိပေးမှုအပေါ်မှာဥရောပခေါင်းဆောင်တွေကတန်တရားရှိနေကြပါတယ်အသေးခံဘုံခွဲတိုက်ခိုက်သူတဦးကြောင့်အာဖဂန်နစ္စတန်နိုင်ငံရဲ့အရှေ့တောင်ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူပေါင်း25ယောက်ထက်မနည်းတေဆုံးသွားပါတယ်ဒီလိုသတင်းနဲ့သူရသတင်းတွေကိုကိုရနေတဲ့သူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာအမုန်းစကားတွေကြောင့်အကြမ်းဖက်ပဋိပက္ခတွေထပ်ပြီးတော့မဖြစ်ပေါ်အောင်လူငယ်ကျောင်းသားတွေအရှိန်မြင့်ဆောင်ရွက်လှုပ်ဆောင်နေပါတယ်ဘာကြောင့်ပါလဲ
2015နီလာပြီမြန်မာနိုင်ငံမှာကျုံတွေ့ရမယ့်အနေရှင်ကာလအတွင်းမှာဘာအဟမ်းတွေထပ်မဖြစ်စေချင်ပါဘူး
My friend campaign ကိုဥဆောင်လှုပ်ရှားနေသူတအူပြောပြသွားတာပါ။တရင်စီစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်။နောက်ပိုင်းမှာလည်းမြမအရေးဆွေးနွေးကန်အစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမိုးဝေနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင
်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့စတုထအကျင့်အဖြစ်နောက်ဆုံးသတ်မှတ်ထားတဲ့ဇူလိုင်လ17ရက်နေ့မတိုင်ခင်နိုင်ပိုင်းလိုဗီယက်နာမြို့တော်မှာဆွေးနွေးနေရသူတွေအားလုံးတွေကအာသွန်ခွန်ဆိုင်ညှိနှိုင်းမှုတွေပြုလုပ်နေကြပါတယ်။အမေရိကန်နဲ့ဥရောပတန်တပန်တွေဟာတင်းငွေနေနေနှောင်းပိုင်းညစာစားသုံးရင်းနဲ့အရေးကြီးပြီးတော့ဖြည့်ဆည်းဖို့လိုအပ်တဲ့ချက်တွေကိုဆွေးနွေးကြပြီးကြေညာချက်တစုံတရာထုတ်ပြန်နိုင်ခြင်းမရှိသေးဘူးလို့ဆိုပါတယ်။ညနေဆောင်လုံးကတော့အီရန်နိုင်ငံရဲ့ဝန်ကြီးမူဟာမက်ယာဗက်ဇာရစ်ကဝရန်တာကိုထွက်ပြီးတော့ကျွန်ုပ်တို့ဟာဆက်လက်ဆွေးနွေးနေကြတော့မှာပဲဆိုပြီးတော့သတင်းတောက်တွေကိုအော်ပြီးတော့ပြောပြခဲ့ပါတယ်။အီရန်ဘက်ကတာဝန်ရှိသူတဦးဖြစ်တဲ့အလရီဇာမော်ယိုဆော်ဖီကတင်းငွေနေနဲ့ထုတ်ပြန်တဲ့စာမျက်နှာတရားပါသဘောတူညီချက်ဟာတကယ်တမ်းမဖြစ်နိုင်တာတွေကိုရိုးရိုးချင်းချင်းချရေးထားတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အစပထမပိုင်းမှာ AP သတင်းဌာနရဲ့ကြေညာချက်ကိုတင်းနာနေကြမှာထုတ်ပြန်နိုင်လိမ့်မယ်ဆိုပြီးတော့ပြောခဲ့ပါတယ်။ညီနိုင်လို့မရဖြစ်နေတဲ့အချက်တွေထဲမှာကုလသမဂ္ဂကနေအီရန်ပေါ်ချမှတ်ထားတဲ့လက်နက်တင်ပို့ရောင်းဝယ်မှုပိတ်ပင်ထားချက်ကိုဖျက်သိမ်းပေးရေးကိစ္စဖြစ်ပါတယ်။အနောက်အင်အားကြီးနိုင်ငံကဒီအချက်ကိုဆက်ပြီးတော့ထားရှိစေချင်နေတာဖြစ်ပါတယ်
။အကျိုးတွေတင်နေတဲ့ဂရိနိုင်ငံရဲ့ကျွေးမီကိုရှော့ချနိုင်ဖို့ချိုးကြံချွေတာရဲ့အစီအစဉ်နဲ့ပတ်သက်ပြီးသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ဥရောပခေါင်းဆောင်တွေဟာတနင်္ဂနွေနေ့ကအတော်လေးကိုခက်ခက်ခဲခဲကြိုးပမ်းနေကြပြီးတော့အသုံးစရိတ်တွေရှော့ချပြီးအခွန်ငွေတွေတိုးကောက်မယ်ဆိုတဲ့ဂရိကိုဂရိအစိုးရအနေနဲ့တည်နိုင်ပါမလားဆိုတာကိုလည်းတန်တရားဖြစ်နေကြပါတယ်။ဥရောပငွေကြေး39နိုင်ငံရဲ့အကြီးအကဲတွေဟာဂရိဝန်ကြီးချုပ် Alexis Tsipras ကနောက်ထပ် American Dollar 12 Billion တန်ဖိုးရှိတဲ့အခွန်ငွေအသစ်တွေနဲ့အသုံးစရိတ်ရှော့ချဖို့ဂရိပြုခဲ့တဲ့အပေါ်မှာပြန်ပြီးတော့စဉ်းစားနေကြပါတယ်။ဂရိနိုင်ငံကို9နှစ်အတွင်းတတိယအကြိမ်မြောက်ချင်းငွေကိုသဘောတူဖို့အတွက်ဂရိဆိုရဘက်ကအဲ့လိုဂရိပြုကြတာလည်းဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကတော့ဘာသဘောတူညီချက်မှရအောင်မှမဟုတ်ဘူးလို့ဂရိနိုင်ငံရဲ့ပြဿနာနဲ့ပတ်သက်ပြီးဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကိုရောက်ရှိစမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
။အသေးခံဘုံခွဲတက်ခိုက်သူတယောက်ကအာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းလုံချုံရေးစစ်ဆေးရေးဂိတ်တစ်ခုအနီးမှာဖောက်ခွဲရေးပစ္စည်းတွေတင်လာတဲ့မော်တော်ကားကိုဘုံဖောက်ခွဲလိုက်ရမှာအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်လူပေါင်း25ယောက်ထက်မနည်းတေဆုံးသွားတဲ့အကြောင်းပြည်နယ်ရဲတပ်ဖွဲ့မှူးကြီးဖြစ်တဲ့ရဲဗိုလ်ချုပ်ကြီးဖာဇူလာဂါရက်ကပြောဆိုပါတယ်ခိုးစ်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အဲ့ဒီဖောက်ခွဲတက်ခတ်မှုအတွင်းတခြားလူတွေဒါဇင်နဲ့ချီးပြီးတော့လေဒဏ်ရာရရှိသွားခဲ့ပါတယ်ထိခိုက်တေဆုံးဒဏ်ရာရသူတွေအများစုဟာအရက်သားတွေဖြစ်ကြတယ်လို့ဆိုပါတယ်အခုတက်ခတ်မှုဖြစ်ပွားခဲ့တဲ့နေရာဟာအာဖဂန်နစ္စတန်နိုင်ငံနဲ့ပါကစ္စတန်နေဆက်အမေရိကန်စစ်အခြေစိတ်စခန်းတစ်ခုနဲ့တိတ်အလှမ်းမကွာဝေးတဲ့နေရာမှာဖြစ်ပါတယ်အခုတိုက်ခတ်မှုရဲ့နောက်ွယ်မှာ တာလီဘန်စစ်သွေးကြွအဖွဲ့ပါဝင်နေမပါဝင်ဘူးဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရင်တုန်းကတော့အလားတူတိုက်ခိုက်မှုတွေပြုလို့ရမှာသူတို့လက်ချက်တွေဖြစ်တယ်ဆိုပြီးတော့တာလီဘန်အဖွဲ့ကပြောဆိုခဲ့တာပါ။အခုလိုအသေးခံကားဘုံဖောက်ခွဲတိုက်ခိုက်တဲ့လူရက်တွေကိုပါကစ္စတန်အစိုးရအနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချပါတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကွာစီခါလူလီလာကပြောဆိုခဲ့တယ်လို့ထိခိုက်တေဆုံးသွားရတဲ့မိသားစုတွေအတွက်လည်းဝမ်းနည်းစကားပါလို့ကြောင်းသူကပြောလိုက်ပါတယ်။
နမဇိုးနဲ့ကြော်ကြားတဲ့မက္ဆီကိုမူရရာဇာယကင်အယ်ရှာပိုဂုစမန်ဟာ14နှစ်အတွင်းမှာဒုတိယအကြိမ်ဖြစ်တဲ့အတင်းကျပ်ဆုံးလုံခြုံရေးအဆင့်တန်းသတ်မှတ်ထားတဲ့အကျဉ်းထောင်ကနေထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။နိုင်ငံတကာနဲ့ကုလူဆက်ဆံပြီးမူရစေဝါရောင်းဝယ်ဖောက်ကားမှုတွေလုပ်နေတဲ့ဆင်နလိုဝါအဖွဲ့ရဲ့ခေါင်းဆောင်ဂုစမန်ကိုအော်တီပလန်ယိုအကျဉ်းထောင်ကရေချိုးကမ်းမှာစနေနေ့ကနောက်ဆုံးတွေ့ရတာဖြစ်တယ်လို့မက္ဆီကိုအမျိုးသားလုံခြုံရေးကော်မရှင်အကြီးအကဲကပြောပါတယ်။ဂုစမန်ဟာရေပန်းအောက်မှာကျွန်းတူးပြီးတော့ထွက်ပြေးသွားတာဖြစ်တယ်လို့သူကပြောပါတယ်။အဲ့ဒီကျွန်းဟာမြို့နဲ့ချိတ်ဆက်ထားတဲ့တမိုင်းကျော်ရှည်တဲ့လိုင်းကောင်းနဲ့ဆက်နေတာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါပြင်အဲ့ဒီကျွန်းဟာ10မီတာရှည်ပြီးတော့လေကားနဲ့အဲ့ဒီလိုင်ကောင်းအတွင်းကိုဆင်းသွားတာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အာနာပိုင်တွေကတန်တရားဖြစ်စရာကောင်းတဲ့ဆိုင်ကယ်စင်းကိုတွေ့ရှိထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အကျဉ်းသား18ယောက်ကိုလည်းအာနာပိုင်တွေကစစ်ဆေးမေးမြန်းနေပါတယ်။အခုခါမှာလုံခြုံရေးတွေကဒီမွေးရာဇာကိုလိုက်လံရှာဖွေနေပြီးတော့မက္ဆီကိုမြို့အပြင်ဘက်မှာရှိတဲ့အကျဉ်းထောင်အနီးကတိုလူကာလေစိတ်ကိုလည်းပိတ်ထားလိုက်ပါတယ်ခင်ဗျာ။
UAE ဘီရီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်။
ယူအမေရိကန်တမ်းမြန်မာပိုင်းအစီအစဉ်ကတင်ပြနေတဲ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာအလုသမားတွေအတွက်အနေဆုံးအခြေခံလူအားကကိုအစိုးရအနေနဲ့တတ်မှတ်အတိပြုပေးဖို့အတွက်ရာပေါင်းများစွာရှိတဲ့အလုသမားတွေဟာတင်းငွေနေနေမှာဆန္ဒပြခဲ့ကြပါတယ်အလုသမားတွေဟာရန်ကုန်မြို့မှာရှိတဲ့အကြီးဆုံးဆက်မှုဇုံရဲ့အပြင်ဘက်မှာခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးတော့တရက်ကိုအမေရိကန်ဒေါ်လာ 3.54 တန်ဖိုးနဲ့ညီမျှတဲ့လူအားကပေးဖို့အတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်ဒါဟာပြီးခဲ့တဲ့လတုန်းကအစိုးရနဲ့အလုပ်ရှင်အလုပ်သမားတွေသဘောတူညီခဲ့တဲ့အမေရိကန်ဒေါ်လာ 3.18 ထက်ပိုမိုရရှိလိုကြောင်းတောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရှိအလုပ်သမားတွေရဲ့အခြေခံလစာနှုန်းထားဟာတရက် 2.65 အမေရိကန်ဒေါ်လာဖြစ်ပါတယ်တကယ်လို့သာအခြေခံလစာနှုန်းကိုတိုးမြင့်ပြင်ဆင်မှုအတွက်ဥပဒေကြောင်းအရအတိပြုမယ်ဆိုရင်သူတို့ရဲ့အလုပ်ယုံတွေကိုပိတ်ပစ်တော့မယ်လို့စက်ယုံပိုင်ရှင်တွေကချင်းချောင်နေပါတယ်ဆိုင်ုံအများစုဟာအထက်ချုပ်ဆိုင်ုံတွေဖြစ်ပြီးတော့ပြပအထက်ချုပ်လုပ်ငန်းတွေကနေလာရောက်ပြီးတော့ဖွင့်လှစ်ထားကြတာဖြစ်ပါတယ်။အလုပ်သမားတွေရဲ့အနည်းဆုံးလောက်ခလစာတိုးပေးရမယ်ဆိုရင်ပြပကနေရင်းနှီးမြှုပ်နှံထားကြတဲ့ဆိုင်ုံလုပ်ငန်း30ကျော်ပိတ်ပစ်လိမ့်မယ်ဆိုပြီးတော့ပြောတဲ့အကြောင်းမြန်မာအထက်ချုပ်စွန့်ဦးလုပ်ငန်းရှင်အဖွဲ့ကပြောဆိုပါတယ်။တကယ်လို့များအဲ့ဒီလိုဆိုင်ုံတွေပိတ်သွားခဲ့မယ်ဆိုရင်ထောင်ပေါင်းများစွာတဲ့ရှိတဲ့မြန်မာနိုင်ငံသားတွေအလုပ်လက်မဲ့ဖြစ်သွားစေနိုင်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံကပြီးခဲ့တဲ့သတင်းပတ်မှာပြန်ပို့လိုက်တဲ့ဝီဂါတိုင်းသား109ယောက်ဟာ IS အဖွဲ့ကိုဝင်ဖို့အတွက်တူရကီ၊ဆီးရီးယားနဲ့အီရတ်နိုင်ငံတွေကိုဦးတည်သွားနေပြီလို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ဝီဂါလူမျိုးတွေတရုတ်နိုင်ငံကိုပြန်တဲ့အခါမှာအပြင်းထန်ညှဉ်းပန်းနှိပ်စက်ခံရနိုင်တယ်လို့အမေရိကန်ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကစိုးရိမ်တကြီးနဲ့ဝေဖန်ခဲ့ကြတဲ့အပေါ်မှာတုံ့ပြန်တဲ့အနေနဲ့တရုတ်စိုးရကစနေနေ့မှာအဲ့လိုကာကွယ်ပြောဆိုလိုက်တာဖြစ်ပါတယ်ဒီလူတွေကိုပြည်နယ်နံပေးလိုက်တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကဝေဖန်ခဲ့တဲ့အပေါ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတရားဝင်ကန့်ကွက်စာပို့ခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်အဆိုပါဝီဂါလူမျိုး109ယောက်ထဲက73ယောက်ဟာအကြမ်းဖက်လုပ်ရက်တွေနဲ့ပတ်သက်မှုရှိနေတဲ့အတွက်တရုတ်နိုင်ငံကနေထွက်ပြေးသွားပြီလို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းအေဂျင်စီကပြောပါတယ်ခင်ဗျာ
မကြာခဏရေကြီးလေးရှိတဲ့ပါရာဂွေးနိုင်ငံကအဆောင်ရှင်ကျူးကျော်ရက်ွက်ကိုတွားရောက်ခါဆူတောင်းပွဲပြုလုပ်ခဲ့ပြီးတဲ့နောက်ပိုယဟန်မင်းကြီးဖရန်စစ်စာသူ့ရဲ့တပတ်ကြာတောင်အမေရိကတိုက်သုံးနိုင်ငံခီးစဉ်ကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်စစ်စခန်းတစ်ခုအတွင်းမှာရှိနေပြီးတော့ရေရွေရှန်နေတဲ့ညူဂေါ့ဆူးမှာကျင်းပခဲ့တဲ့တနင်္ဂနွေနေ့ဝိပုဆူတောင်းပွဲကိုလူတွေတိမ့်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်အဲ့ဒီလိုတက်ရောက်ခဲ့ကြသူတွေထဲမှာပါရာဂွေးသမ္မတဟာရာစီယိုကတ်စ်နဲ့အာဂျင်တီးနားသမ္မတဖြစ်တဲ့ခရစ်စတီနာဖရန်ဒတ်စ်တို့လည်းပါဝင်ပါတယ်ခင်ဗျာ
စ ဆော်ဗီယက်နိုင်ငံကကမ္ဘာနံပါတ်1တင်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ဟာဝင်ဘယ်ဒန်တင်နစ်ပြိုင်ပွဲကိုပိုဆွဲပြီးတော့ဝင်ဘယ်ဒန်ဖလားကို3ချိန်မြောက်အနိုင်ရသွားပါတယ်။လန်ဒန်မှာတနင်္ဂနွေနေ့ကကစားခဲ့တဲ့အမျိုးသား2ချင်းဖိုင်နယ်မှာကမ္ဘာနံပါတ်1ဂျိုကိုဗစ်ကချန်ပီယံ9ချိန်ဖြစ်မှုတဲ့ကမ္ဘာအဆင့်နဲ့ရောဂျာဖက်ဒရာကို6 6 6 6 4 6 3နဲ့အနိုင်ရပြီးတော့နှစ်နှစ်ဆက်တိုက်ပိုဆွဲသွားခဲ့တာပါ။ဂျိုကိုဗစ်ဟာတကယ်အရေးကြီးတဲ့အချိန်မှာပိုကောင်းပါတယ်သူအနေနဲ့ကောင်းကောင်းကစားနိုင်ခဲ့ပေမဲ့လည်းဂျိုကိုဗစ်ကအမားယွင်းလုံးဝမရှိခဲ့ဘူးလို့ဖက်ဒရယ်ကပွဲပြီးမှဂျိုကိုဗစ်ကိုချီးကျူးသွားပါတယ်ဂျိုကိုဗစ်ဟာဝင်ဘယ်ဒန်ကို2017 2014နဲ့2015ခုနှစ်တည်းမှာ3ချိန်အနိုင်ရထားပြီးဒါဟာသူ့အတွက်တော့ Grand Slam ဖလားကို6ချိန်အနိုင်ရတာလည်းဖြစ်ပါတယ်အခုလိုဂျိုကိုဗစ်အနိုင်ရသွားတာကြောင့်ဝင်ဘယ်ဒန်ကို9ချိန်အနိုင်ရထားတဲ့ဖက်ဒရယ်အနေနဲ့3ချိန်တင်8ချိန်မြောက်ပိုဆွဲဖို့အိမ်မက်လည်းပြတ်သွားခဲ့ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့မြန်မာသတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါရှင်။မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲနီးကပ်လာချိန်အမုန်းစကားတွေကြောင့်အကြမ်းဖက်ပဋိပက္ခတွေထပ်ပြီးတော့မဖြစ်ပေါ်ရအောင်မြန်မာចောင်းသားလူငယ်တွေကနေ My Friend Campaign ကိုအရှိန်မြင့်လှုပ်ဆောင်နေပါတယ်။ဘာသာပေါင်းစုံလူမျိုးပေါင်းစုံပါဝင်တဲ့ចောင်းသားလူငယ်တွေဟာတနင်္ဂနွေနေ့ကရန်ကုန်မြို့မှာဘာတွေလှုပ်ရှားခဲ့ကြသလဲဆိုတာကိုတော့ဆက်ပြီးတော့နားဆင်ပါရှင်။မြန်မာနိုင်ငံမှာခွဲခြားဆန့်ဆံမှုနဲ့အမုန်းစကားတွေကိုဆန့်ကျင်တဲ့လှုပ်ရှားမှုအဖြစ်မနေ့ကရန်ကုန်မြို့ရွှေတကုံစေဒီအနီးကန်တော်မင်ပန်းချံမှာဆယ်ကျော်သက်အရွယ်ကျောင်းသူကျောင်းသားတွေဟာလူမျိုးဘာသာမတူညီကြပေမဲ့ညီညွတ်ချစ်ခင်ကြရဲဆိုတဲ့အထိတ်မဲ့ဖြစ်ဆယ်ဖီတပ်ပုံတွေရိုက်ပြီးလူမှုကွန်ရက်အင်တာနက်ဆာမျက်နှာပေါ်မှာဖြန့်နေကြတာပါဒီလှုပ်ရှားမှုဟာ My Friend Campaign ရဲ့ဆယ်ဖီလှုပ်ရှားမှုအနေနဲ့mobile telephone internet ကိုအသုံးပြုပြီးလူမှုအတိုင်းအဝိုင်းခွဲခြားဆက်ဆံမှုတွေနည်းနိုင်သမျှနည်းအောင်လှုပ်ရှားဆောင်ရွက်ဖို့ရည်ရွယ်ထားတာဖြစ်တဲ့အကြောင်းဥဆောင်လှုပ်ရှားသူတွေကပြောပါတယ်အထူးသဖြင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲနီးကပ်လာခြင်းနိုင်ငံတွင်းအမုန်းစကားတွေလှုံ့ဆော်မှုတိုးမြင့်လာတာတွေရှိနေတာကြောင့်အခုလိုလူငယ်တွေကလူမှုအတိုင်းအဝိုင်းတွင်ငြိမ်းချမ်းရေးအတွက်အရှိန်အဟုန်နဲ့ဆောင်ရွက်လာတာဖြစ်တယ်လို့ဥဆောင်လှုပ်ရှားနေသူတအုပ်ဖြစ်တဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူမတ်ဝေဝေနုက VOA ကိုပြောပါတယ်
။ကိုကအမုန်းစကားနဲ့ပတ်သက်လို့ကျမတို့နိုင်ငံမှာကဒီကွာတော်ပြီးထိခိုက်လဲဆိုတော့ကျမတို့ရဲ့ရင်းချမ်းရေးပြည့်စုံနေမှာမထိခိုက်တာပါနော်။အခုမုန်းစကားလေးပြောလိုက်လို့ရှိရင်ဒီကဒီသာသာကြာကိုင်းဒီမနိုင်ငံလေးမှာပဲတူတူဒီနေလေးတူနေလေးလေ့လာပြီးတော့မှသာသာချတဲ့ဒီမှာမှာဒီမုန်းစကားနဲ့ပတ်သက်ပြီးထိခိုက်လာတာရှိတယ်။ဒီကလည်းမှာဖွဲ့စည်းထားတဲ့မှာအလိုမျိုးလေးရှိတယ်နောက်ပြီးတော့တင်းနည်းနဲ့လေဒီအမုန်းစကားပြန့်ပွားဖို့အတွက်ဒီကလောက်ဆောင်နေတာမိလိမ့်မယ်လေကျမတို့ကြားနေရတဲ့အခါကျမတို့ဘလောက်လိုက်ပြီးကောက်ကိုနိုင်လေပေါ့နော်ပတ်ဝန်းကျင်မှာကျမတို့လည်းလက်မှီတူရတော့ဒါဟာအမုန်းစကားပြန့်ပွားစီတဲ့စကားလုံးကြီးဒါတွေမလုပ်တင်လို့ပြောနေနေကျမတို့ကပိုပြီးထိရအောင်တို့ကအမုန်းစကားကိုဖြန့်ချီများမျိုးလေကျမတို့တွေ့ရတယ်ခု2015နီးလာပြီးဒီမှနေမှာကျုံတွေ့ရမယ်အမေရှင်ကာလာအတွင်းမှာတော့အဲ့ဟာမျိုးထပ်မဖြစ်စေချင်ပါဘူးမော်ပြည်ဒီကမှာစိတ်ဝင်စားရည်ဒီလိုလိုရတဲ့ပြည်သူတွေကျွန်တော်တို့ကြုံတွေ့နေဒီအမုန်းစကားတော့2015မှာပို့ပြီးရရေးကြည့်လိုက်ကျွန်တော်ထင်တယ
်လက်ရှိအခြေအနေမှာလဲနေရီမှာရွေးကောက်ပွဲနဲ့ဆိုင်တဲ့အမုန်းစကားတွေကိုပို့ပြီးဖြန့်နေကြတယ်လို့မတ်ဝေဝေနုကပြောပါတယ
်ဒီဘာသာရေးလူမျိုးအမုန်းစကားထန့်ချီနေတဲ့တွေကလဲသူတို့ရဲ့အမှတ်တဲ့အဓိကနယ်မြေဟာဂျီလက်ဒေတာတွေဖြစ်နေအဲ့ဒီဒေတာတွေမှာပို့ပြီးအမုန်းစကားကိုဖြန့်ချီတာကျွန်တော်တို့ရတယ်ဟိုမှာတိုက်ခံပါတီဘက်ကဆိုလို့ရှင် NLD ဘက်ကဆိုလို့ရှင်အဲ့လိုမျိုးဟိုပြောဆိုခံရတာပေါ့ဥပမာခုထောင်းကမုံထောင်းဖြစ်သွားပြီဆိုလို့စကလုံးကြီး NLD ကမေဘင်းကလာကြီးဆိုသွားမယ်စကလုံးကြီးအဲ့တော့ဒီလူစုကြားထဲမှာဒီ election နဲ့ပတ်သက်ပြီးအဲ့လိုမျိုးဒီပို့ကူတလို့အတွင်းမှာပို့ပြီးတော့ကြီးလက်ဒေတာမှာဖြန့်ချီလာရမှန်းတွေ့ရ
မကြသေးခင်နှစ်တွေအတွင်းအတိုင်းဝိုင်းနှစ်ဖက်ကြားသေးဆုံးဒဏ်ရာရစေခဲ့တဲ့အကျန်းဖက်ပဏိပခါတွေဟာမန္တလေးမိထီလာစတဲ့မြို့ကြီးတချို့မှာဖြစ်ခဲ့တာပါဒီအတော်တွင်သဘောထားတင်မာတဲ့ဗုဒ္ဓဘာသာတန်ဃာတော်တွေဖွဲ့စည်းထားတဲ့မဘာသာအဖွဲ့ဟာမွတ်စလင်လူနည်းစုတွေစန့်ကျင်ရေးအတွက်ဆန္ဒပြပွဲတွေအင်တာနက်အွန်လိုင်းကနေအမုန်းတရားလှုပ်ဇော်တာတွေရှိနေတယ်လို့နိုင်ငံတကာလူ့အခွင့်အရေးဖွဲ့စည်းတွေကဝေဖန်ထောက်ပြနေကြပါတယ်အခုလိုနိုင်ငံတွင်းအမုန်းတရားပြန့်ပွားအောင်လှုံ့ဆော်နေတာတွေကိုရပ်တန့်ရေးအတွက်အစိုးရဘက်ကဆောင်ရွက်ချက်တွေမှာအားနည်းတာတွေရှိနေတယ်လို့ blogger ကိုနေဖုံးလက်က AFP သတင်းဌာနကပြောပါရယ်ဒါအပြင်အချို့အုပ်စုတွေဟာအမုန်းတရားပြန့်ပွားအောင် ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေကြတာကိုတွေ့နေရတယ်လို့သူကအင်္ဂလိပ်ဘာသာစကားနဲ့အခုလိုပြောသွားပါတယ်
Some of the people use the technology for the good purpose but on the other hand the bad guy
ဤပညာကိုလူတချို့ကကောင်းတဲ့ကိစ္စတွေအတွက်အသုံးပြုပေမဲ့အခြားတစ်ဖက်မှာတော့မကောင်းတဲ့သူတွေကမကောင်းတာလုပ်ဖို့ဒီဤပညာကိုအသုံးချနေကြတာပါအဲဒါကြောင့်လူတွေရဲ့နားလည်သဘောပေါက်မှုအပေါ်မှာမူတည်နေတဲ့အပြင်လူတွေရဲ့အသိပညာဉာဏ်ဟာလည်းအလွန်အရေးကြီးပါတယ
်သူကိုယ်တိုင်လည်းလူမှုကွန်ရက်အင်တာနက်စာမျက်နှာဖြစ်တဲ့ Facebook မှာအမုန်းတရားလှုံ့ဆော်မှုတွေကိုစောင့်ကြည့်ပြီးအစီရင်ခံတင်ပြနေတဲ့ပန်းစကားအဖွဲ့ကိုဥဆောင်နေသူဖြစ်ပါတယ်။ My Friend Campaign ရဲ့ Selfie ဓာတ်ပုံရိုက်လှုံ့ရှားမှုမှာဗုဒ္ဓဘာသာဝင်လူငယ်တွေနဲ့အစ္စလမ်ဘာသာဝင်လူငယ်တွေပျော်ပျော်ရွှင်ရွှင်နဲ့အတူတကွဓာတ်ပုံရိုက်နေကြတာတွေကိုတွေ့မြင်ရပါတယ်။ April ကစတင်ခဲ့တဲ့ဒီ Campaign လှုံ့ရှားမှုမှာတော့လူမျိုးဘာသာပေါင်းစုံကကျောင်းသားလူငယ်တွေပါဝင်နေပြီးမိတ်ဆွေတငယ်ချင်းတွေဖြစ်သူတို့မှာခွဲခြားမှုဆိုတဲ့အကန့်အသတ်နယ်နိမိတ်မရှိကြဘူးလို့အဖွဲ့ရဲ့တရားဝင်လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါရဲ့ရှင်။အခုဆက်လက်ပြီးတော့တင်ဆက်မယ့်မြမအေးဆွေးနွေးကမ်းမှာလည်းမတ်ဝေဝေနုနဲ့ VOE တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါ။မြမနိုင်ငံမှာအခုနှစ်နိုဝင်ဘာလ10ရက်မှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲအခြေအနေပေါ်မူတည်ပြီးအမေရိကန်ပြည်ထောင်စုကမြမနိုင်ငံပေါ်ထားတဲ့သဘောထားဟာပြောင်းလဲသွားနိုင်တယ်လို့VOA ကိုအောင်လွင်ဦးနဲ့တွေ့ဆုံမေးမြန်းကမ်းမှာမတ်ဝေဝေနုကပြောသွားပါတယ်။နားဆင်ပါရှင
်။မတ်ဝေဝေနု VOA ကိုလိုလာတဲ့အတွက်ကျေးဇူးပါကျေးဇူးလည်းတင်ပါတယ်ကျူလည်းကျေးဇူးပါတယ်နော်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်အခုလိုဖိတ်ကြပေးရတဲ့
။အခုကျွန်တော်ပထမဆုံးမေးချင်တာကမတ်ဝေဝေနုကဒီအမေရိကန်ပြည်ထောင်စုကိုလာတဲ့ခရီးစဉ်မှာဒီအမေရိကန်သမ္မတ George W. Bush ရဲ့ဒီ Bush Institute ကနေပြီးတော့လောက်တဲ့ဒီလူငယ် forum မှာတနည်းပြည့်အနေနဲ့လာရင်းနဲ့အမေရိကန်ပြည်တော်စုကိုရောက်လာတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ပထမဆုံးမတ်ဝဝင်နုရဲ့ခရီးစဉ်နဲ့ပတ်သက်လို့ရေဝီကကျွန်တော်တို့ရှင်းပြပေးပါလ
ားဟုတ်ကဲ့ကျွန်တော်တို့ဒီ Bush Institute ကနေပြီးတော့မြန်မာပြည်မှာရှိရလူငယ် activist တွေပေါ့နော်လူငယ်ခေါင်းဆောင်လေးတွေကိုသင်တန်းပေးရပါတော့เนาะအဓိကစွမ်းရည်မြင့်တင်သင်တန်းကောင်းဆောင်မှုသင်တန်းလို့ဟာပါပဲ Liberty and Leadership Forum လို့ခေါ်ရတယ်။အဲ့ဥစ္စာကကျွန်တော်တို့မနှစ်ကဂျွန်ကနေစပြီးတော့အခုဂျွန်မှာပေးရပါဆိုတော့ကျွန်တော်တို့ graduation လာယူတာပေါ့เนาะဟို certificate လာယူရတဲ့ပုံပါပဲ
။ဟုတ်ကဲ့နောက်တစ်ခုကဒီခီးစဉ်အတွင်းမှာဒီဟို Bush Institute လာတယ်ဆိုရင်လည်းကျွန်တော်နားလည်တယ်လို့တော့ဟိုသမ္မတဥပမာနဲ့ဟိုညစာစာပွဲမှာဟိုတက်ဖြစ်တာအပါဝင်ပေါ့เนาะတခြားဒီအစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့လည်းဟိုမဝဝင်တွေ့ရလို့ကျွန်တော်သိပါတယ
်
ဆိုတော့ဒီလိုအမေရိကန်ဒီနိုင်ငံရေးတိုင်ဝမ်နဲ့တွေ့ရစုံတဲ့ကိစ္စတွေမှာရောဘလို့အကြောင်းအရာတွေကိုပြောပြကြလဲဆွေးနွေးပြကြလဲ
ဟုတ်ကဲ့အဓိကတော့သမရဥပမာရဲ့ if တညစာစာပွဲမှာကျွန်မကိုဖိတ်တယ်ကျွန်မရောက်သွားတယ်ပေါ့နော်ဆိုတော့အဲ့မှာတော့အဓိကကျွန်မပြောတာဒီမြန်မာပြည်ရဲ့ဒီမိုကရေစီကိုတက်တက်ကြွပါဝင်ပံ့ပိုးပေးဖို့ပေါ့နော်အထူးသဖြင့်ဒီစစ်မှန်တဲ့ဒီမိုကရေစီကိုသွားနိုင်ဖို့အတွက်ကိုဟိုဟိုအမေရိကန်ပြည်ထောင်စုအနေနဲ့အဲတက်ကြွစွာပါဝင်ပံ့ပိုးပေးဖို့နောက်အမေရိကန်ပေါ်လစီကိုလည်း the design amendment ကျမတို့သတိထားပြီးတော့ဟိုဆက်ဆံဖို့ပေါ့နော်အဲ့ဒါမျိုးတွေကိုလည်းပြောခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့စီမှာအခုကျမတို့အပြောင်းလဲကာလာ၄နှစ်တာကြာသွားပြီမဲ့လဲကျမတို့လူခွင့်ရချိုးဖောက်မှုတွေအများကြီးရှိနေရဲ့ရန်ကိုစိုးရတဲ့လူခွင့်ချိုးဖောက်မှုတွေပါရှိနေရဲ့ဆိုတဲ့ဟာမျိုးတွေကျမတို့တွေ့နေရတယ်ပေါ့နော်ဆိုတော့ဓာတ်မျိုးတွေကိုဖြည့်ရှင်းအရင်ဆုံးဖြည့်ရှင်းမှတ်တာခုနဒီမိုကရေစီကိုကျမတို့ဖြုံဖြုံဖြူဖြူသွားနိုင်မှာပေါ့နော်အဲ့ဒါမျိုးကိုကျမဟိုဟာအလေးထားပြီးတော့ပြောခဲ့ပါတယ
်ဟုတ်ကဲ့ဟိုတခုရှိတာဒီအမေရိကန်အစိုးရမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတဲ့အချိန်မှာစပြီးထိတွေ့ဆက်ဆံလာတော့တို့ကဒီလိုသူတို့ကိုယ်တိုင်လည်းဒီဘက်မှာအာရှနဲ့ချင်းဝင်ရှာညှိမယ်ဆိုတဲ့ policy အမေရိကန်ဘက်မှာလည်းရှိရပါတော့။အဲ့ဒီတပြိုင်တည်းမှာလည်းမြန်မာနိုင်ငံပြောင်းလာတော့သူတို့လည်းထိတွေ့ဆက်ဆံရေးမူကျင့်သုံးမယ်ဆိုပြီးတော့စပြီးတော့မြန်မာအစိုးရနဲ့ဆက်ဆံလာတယ်ဒီ policy ကလည်းမှန်နေဆိုပြီးတော့အစိုးရတာဝန်ရှိသူတွေသမ္မတဥပမာကိုယ်တိုင်ရောမကြာခဏပြောကြရတယ်ဆိုတော့ဒီမူဝါဒကရောတကယ်ဒီအမေရိကန်အစိုးရဘက်က justify လုပ်တယ်လို့ပေါ့လေဟိုပုံသက်နေရတယ်လို့တကယ်ရောမှန်ရဲ့လား
အခုနပြောသလိုပေါ့နော်ကျမတို့American ပြည်အောင်စုကမြမပြည်ပေါ်မှာထားတဲ့နိုင်ငံခြားရေးမူဝါဒဟာအောင်မြင်တဲ့မူဝါဒတစ်ခုဖြစ်တယ်မြမပြည်ကြီးဟာပြောင်းလဲသွားပြီဆိုတော့အယူဆမျိုးတို့ရှိနေတယ်ပေါ့အ အဲ့ဒီယူဆရှိနေတာထက်ကိုသူတို့ကအဲ့လိုမျိုးကြိတ်မိတ်ပြီးတော့ယုံကြည်နေကြတာပေါ့နော်အဲ့ဒါမျိုးကျမတို့တွေ့မြင်ရတယ်ဒါပေမဲ့လက်တွေ့မှာကျမခုနပြောသလိုပဲကျမတို့ဟာအောင်မြင်တဲ့သူတို့ policy ဟာအောင်မြင်တယ်လို့ပြောလို့မရပါဘူးလူတွေအများကြီးအခုချိန်ထိဒုက္ခရောက်နေကြတယ်လူခွင့်ချိုးဖောက်မှုတွေခံနေရတယ်နှိပ်ကွပ်မှုတွေခံနေရတယ်ဆိုလို့ရှိလို့ရှိရင်ဒါဟာအောင်မြင်တဲ့မူဝါဒမဖြစ်နိုင်ပါဘူးသူတို့မျှော်မှန်းတဲ့စစ်မှန်တဲ့ဒီမိုကရေစီလဲရောက်ဖို့အလံအများကြီးဝေးနေသေးတယ်လို့ခုနပြောသလိုဒီအခြေခံပြဿနာတွေကိုမဖြေရှင်းဘဲနဲ့ဆက်သွားမယ်ဆိုလို့ရှိရင်ကဘာကရောမြမဆိုးရကပါလိုလားတဲ့ခုနစီးပွားရေးဖွံ့ဖြိုးတိုးတက်မှု sustainable ဖြစ်တဲ့ရေရှိတည်တဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကိုရမှာမဟုတ်ပါဘူးလူသားတွေရဲ့နိုင်ငံသားတွေရဲ့နိုင်ငံထဲမှာရှိနေတဲ့လူတွေရဲ့လူခွင့်ရေးတွေလွတ်လပ်ခွင့်တွေအမှတ်ခံချက်ပေးပြီးမှတာပေးမှတာလည်းရင်အဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေဟာရေရှိတည်တဲ့ခိုင်မြဲတာပါအဲ့ဒါမှပို့ပြီးတော့အားလုံးကယုံကြည်စိတ်ချစွာနဲ့ခုနကပြောတဲ့ဒီ investment တွေပေါ့နော်အဲ့ဒါမျိုးတွေအဲစီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုစိတ်ချလက်ချစွာလုပ်နိုင်ပြီးတော့မှခုနပို့ပြီးတော့ဖွံ့ဖြိုးခုနရေရှိတည်တက်တဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကိုဥတည်သွားနိုင်မှာပါဆိုတော့အဲ့လိုနေအဲ့လိုအခြေအနေတခုသွားဖို့ကျမတို့အလှမ်းများကြီးအလှမ်းအရန်กว่าဝေးနေတာကိုတွေ့နေရတယ်လက်ရှိအနေထားအရဆိုလို့ရှိရင်ဆိုအဲ့လိုမျိုးဆိုလို့ရှိရင်ကျမတို့ကခုနပြောသလိုတို့အမေရိကန်နဲ့ဆိုရယုံကြည်နေသလိုမျိုးဒါဟာအောင်မြင်တဲ့ policy တခုလို့ပြောလို့မရပါဘူ
းဟုတ်ကဲ့အခုဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံမှာဒီနှစ်ကိုအရေးကြီးတဲ့နှစ်ဆိုပြီးတော့ပြည်တွင်းရောပြည်ပရောပြောကြရတာရှိတယ်အထူးသဖြင့်ဒီရွေးကောက်ပွဲကာလလည်းဖြစ်နေတော့နှီးလာပြီဆိုတော့ဒါနဲ့ပတ်သက်လို့ဒီအမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကသဘောထားတွေဘယ်လိုတွေ့ကြရလဲ
သူတို့ရွေးကောက်ပွဲကိုအရန်ကိုစိတ်ဝင်စားတယ်လို့ကျွန်မထင်ပါတယ်ရွေးကောက်ပွဲကိုအများကြီးမျှော်လင့်ထားတယ်လို့ထင်ပါတယ်ရွေးကောက်ပွဲအခြေအနေပေါ်မူတည်ပြီးတော့အမေရိကန်မူဝါဒဟာပြောင်းလဲသွားနိုင်တယ်လို့လည်းကျွန်မထင်တယ်ပေါ့နော်ဆိုတော့သမရကြီးကိုရိုင်ကတော့မှပြောပါတယ်အခုနေလို့ရွေးကောက်ပွဲရှိနေသေးတယ်ပေါ့ရွေးကောက်ပွဲမှာမျှော်လင့်ချက်ရှိသေးတယ်ရွေးကောက်ပွဲကိုစောင့်ကြည့်ပါအောင်ဆိုပြီးသမရဥပမာကျမကိုပြောပါတယ်ဆိုတော့ကျမလည်းပြောပါတယ်ဟုတ်ပါတယ်ကျမတို့ရွေးကောက်ပွဲဖြစ်ဖို့အရန်ရေးကြည့်ပါတယ်ရွေးကောက်ပွဲရှိတာလည်းရန်ကောင်းပါတယ်ပေါ့တစ်ချိန်တည်းမှာပဲကျမတို့အဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုအပ်တယ်ပေါ့နော်အဲ့လိုမျိုးအမှတ်ခံချက်ရဖို့လိုအပ်တယ်ပေါ့နော်အဲ့အတွက်ကိုလည်းခုနလိုမျိုးအနိကပူပေါင်းပံ့ပိုးမှုတွေလုပ်ပေးစေချင်တယ်လို့ကျမပြောပါတယ်တကယ်လို့ဒါခုနပြောသလိုလူတိုင်းမဲပေးခွင့်မရဘူးပေါ့နော်နောက်တစ်ခါဒီဒေါအောင်ဆန်းစုကြည်ဟာလည်းသမရအနေနဲ့ရွေးချယ်ပိုင်ခွင့်မရဘူးပေါ့နော်နောက်တစ်ခါကျမတို့ရိုဟင်ဂျာတွေကလည်းနိုင်ငံရေးမှာပါဝင်ခွင့်နေမဲပေးခွင့်နေဆုံးရှုံးသွားမယ်ဆိုလို့ရှိရင်ဒါဥပမာတစ်ခုပေါ့နော်လူနည်းစုပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်နိုင်ငံရေးမှာပါဝင်ခွင့်နေပါဝင်ခွင့်နေဆုံးရှုံးသွားမယ်ဆိုလို့ရှိရင်ဒါဟာကျမတို့လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲလို့ပြောလို့မရပါဘူးဆိုတော့အဲ့ဒါတိတ်အရေးကြီးတာကလွတ်လပ်မျှတပြီးတော့အလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုတယ်ဆိုတဲ့ဟာကိုကျမ highlight လုပ်ခဲ့ပါတယ်
โอเคซอซอดิมัฟวินูပြောသွားတယ်ထဲမှာပေါ့အမေရိကန်တော့ဒီရွေးကောက်ပွဲရှိပါသေးတယ်ဟိုစောင့်ကြည့်ပါဦးဆိုပြီးသူတို့ကတော့မျောလင်းချက်ကိုမလျှော့ရင်သေးတဲ့သဘောထားမျိုးလို့ကျွန်တော်နားလည်လို့ရမှာပေါ့เนาะအဲ့တော့ဆိုတော့ဒီလိုမျိုးအမေရိကန်ဘက်ကဒီကျွန်တော်တို့ဗမာပြည်ဘက်မှာအပြောင်းအလဲတွေလုပ်ဖို့လိုနေသေးတယ်ဥပမာရွေးကောက်ပွဲဆိုရင်လွတ်လပ်ပြီးတရားမျှတတဲ့အခြေအနေဖြစ်ဖို့လိုနေသေးတယ်ဆိုတော့ပို့ပြီးတော့လက်တွေ့ကြကြသဘောပေါအောင်ဆိုလို့ရှိရင်ဒီမัฟวินูလို့တက်ချွတ်လှူရှားသူတွေဘက်ကဘာတွေလုပ်ပေးဖို့လိုမလဲဒီအမေရိကန်ဘက်ဖြစ်ဖြစ်ဒီအနောက်နိုင်ငံတွေပြည်ရင်းပြပအဖွဲ့အစည်းတွေပို့နားလဲလောက်ဘာတွေလုပ်ပေးဖို့လိုမလဲ
ကျမထင်ပါတယ်ကျမတို့လူမျိုးလူခွင့်လှူရှားသူတွေဟာအဒီမြန်မာပြည်ရဲ့အပြောင်းလဲမှာတတိထားစောင့်ကြည့်ပြီးတော့ဒါတွေကိုပြည်သူတွေကိုသိအောင်အစိုးရကိုသိအောင်မှခုနလိုအပ်ချက်ရှိနေတာတွေကိုနိုင်ငံတကာကိုသိအောင်ဒီမိုကရေစီအတွက်ကိုပံ့ပိုးပေးနိုင်မယ့်လူတွေအားလုံးတီအောင်ကျမတို့လုတ်ပေးဖို့လိုရယ်ပေါ့နော်နောက်ခါအဲ့ဟာတွေကိုလိုအပ်နေတဲ့ဟာတွေကိုအားလုံးပူပေါင်းပြီးတော့ဖြည့်ရှင်းဖို့လိုရယ်လို့ကျမထင်ပါတယ်အဲ့ဒါမှကျမတို့ဖြောင့်ဖြူးတဲ့ခုနဒီမိုကရေစီကိုသွားနိုင်မှာပါဆိုတော့အခုကပြည်သူတွေမှာကောတကယ်လက်တွေ့မှာကောအများကြီးစိုးရိမ်စိတ်တွေဖြစ်နေရပေါ့နော်တကယ်ကောကျမတို့နိုင်ငံဟာရွေးကောက်ပွဲတော့ရှိရောမှန်နေမှန်နေဒါပေမဲ့တခြားဒီမိုကရေစီရဲ့ကြံ့လက္ခဏာတွေနဲ့မပြည့်စုံမဲနဲ့တကယ်ပဲဒီမိုကရေစီကိုသွားနေတာလားဆိုရယ်ပြည်သူတွေမှာစိုးရိမ်စိတ်တွေเนาะတန်တရားစိတ်တွေဖြစ်နေတာကိုတွေ့ရတယ်ဒါတွေကိုဖြည့်ရှင်းပေးဖို့လိုတယ်အစိုးရအနေနဲ့ကောအားလုံးပူးပေါင်းပါဝင်ပြီးဖြည့်ရှင်းဖို့လိုတယ်လို့ထင်ပါတယ်
ဟုတ်ကဲ့နောက်တစ်ခုဒီအမေရိကန်ဒီအစိုးရဘက်နေမှာကြားထဲမှာမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးရင်ဟိုဒုတိယပြဿနာလို့ပြောလို့ရနိုင်တယ်ဒီတိုင်းရင်းသားတွေနဲ့လက်နက်ကိပ်ပခတ်တွေကိစ္စပေါ့နော်အခုဆိုလို့ရှိရင်အပြစ်ခတ်ရထားတဲ့အဖွဲ့အစည်းတွေနဲ့တော့ပြန်ပြီးပြစ်လားခတ်လားတွေအဲ့လိုပြစ်ခတ်တွေဖြစ်နေတယ်ဆိုတော့မြန်မာနိုင်ငံမှာတစ်ချိန်တည်းမှာပဲအစိုးရတော့ပြောနေတာသူငင်းငယ်တွေဆွေးနွေးနေတယ်ဆွေးနွေးနေတယ်အဖွဲ့အစည်းဘယ်လောက်တောင်ပါလာပြီဘယ်ဆင့်ရောက်နေပြီဆိုပြီးပြောနေတယ်ဒါပေမဲ့လက်တွေ့မှာဟိုတိုင်းပြည်တော်အပြစ်ခတ်ရစေးဆိုပြီးသူတို့မှန်းထားတယ်လို့လည်းဖြစ်မလားဆိုဒါရင်နဲ့ပတ်သက်လို့ဒီအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းမှာစိုးရင်ပူပန်မှုတွေနဲ့ပတ်သက်လို့မဟုတ်ဝင်တို့ဘယ်လောက်ထိဟိုတည်ခွင့်ရခဲ့လဲသူတို့စိုးရင်ချင်ဘယ်လောက်ထိရှိနေလဲ
ကျမနားလည်တဲ့လောက်ကတော့သူတို့ခုနပြောသလို geopolitics ပေါ့နော်ဒီAmerican မှာအဲ့ဟာကိုလည်းသူတို့အလေးနဲ့ထားသလိုခုနစီးပွားရေးကိုလည်းသူတို့စိတ်ဝင်စားသလိုဒါပေမဲ့တချိန်တည်းမှာပဲမြန်မာပြည်ရဲ့ပြောင်းလဲကိုလည်းသူတို့အနီးကပ်စောင့်ကြည့်နေရဆိုတော့ကျွန်မသိရတယ်။ဆိုတော့ဒီ peace process ကလည်းသူတို့အတွက် agenda တစ်ခုပေါ့နော်။သူတို့ဒါကိုအနီးကပ်လေ့လာရလို့ကျွန်မထင်တယ်။ကျွန်မအသေးစိတ်တော့မသိခဲ့ရဘူးပေါ့နော်
။ဟုတ်ကဲ့။နောက်တစ်ခုကလည်းဒီမဝေနုကိုလည်းဟို Istanbul ဘာသာဝင်တယောက်လည်းဖြစ်တယ်။နောက်ဒီသမရတက်ခင်းနဲ့ဒီ Iftan ညစာစာဝဲကိုလည်းကိုယ်တိုင်လည်းတက်ရောက်ခဲ့တယ်။ Muslim လူငယ်တက်ရောက်နေတယ်ကျွန်တော်မေးချင်တာမြန်မာနိုင်ငံမှာပါလာရေးလူမျိုးရေးအဲ့လိုဟိုပရိပခတ်တွေဟိုအခြေခံတဲ့ကွဲပြားတဲ့ကိစ္စတွေပေါ်မှာအခြေခံပြီးတော့ပရိပခတ်တွေအကြီးအကျယ်ဖြစ်ခဲ့တယ်လူတွေတေကြရတယ်အခြေပြက်အနေပြက်တွေဖြစ်ကြရတယ်လေအများကြီးဒါပေမဲ့အဲ့ပြဿနာတွေကအခုလက်တလောတော့ငြိမ်းသွားပြီမဲ့ဒီလိုအမုန်းပွားတဲ့ကိစ္စတွေကလူလူကြားမှာရှိနေကြဆဲပဲဆိုတော့ကျွန်တော်နားလဲပါတယ်နောက်တစ်ခုကဒီလူမှုကွန်ရက်တွေအင်တာနက်လူမှုကွန်ရက်တွေမှာဆိုလို့ရှိရင်လေအခုချိန်ထိတယောက်တယောက်နဲ့အဲ့လိုပေါ့လေပြင်းပြင်းထန်ထန်ပြောကြဆိုကြတာတွေကအခုချိန်ထိဟိုမဆုံးနိုင်ကြသေးဘူးဆိုတော့ဒီလိုပြဿနာတွေကိုကျော်လွှားနိုင်မှုဟောကျွန်တော်တို့ဟိုဘယ်လိုလုပ်ရင်ကောင်းမလဲဒီမွတ်စလင်လူငယ်တယောက်အမြင်နဲ့ကြည့်မယ်ဆိုလို့ရှိရင
်ဒီပြဿနာပေါ့နော်အဓိကလူမျိုးရေးဘာသာရေးစိတ်တဲ့ပြင်းထန်တာပေါ့နော်အင်္ဂလိပ်လိုပြောရဲဆိုကျွန်တော်တို့ဒီ nationalism လို့လည်းပြောလို့ရတော့အမျိုးသားရေးဝါရပေါ့နော်တစ်ဖက်ဆွန်းရောက်အမျိုးသားရေးဝါရပေါ့နော်နောက်ခါကျတော့ဒီ racism လို့ခေါ်တဲ့ဒီခုနလူမျိုးရေးဝါရပေါ့အဲ့ဝါရကြီးကအရန်ကိုဟိုစိုးရတယ်သူကအမြင့်တွေလာတယ်ကျမတို့မြန်မာပြည်မှာအမြင့်တွေလာတာဟိုးရှိရှိကလေးအကြာကြီးကလေးကအမြင့်တွေလာတာပေါ့အထူးသဖြင့်ဒီဦးဟိုဟာပေါ့နော်ဗိုလ်ချုပ်နေဝင်လက်ထက်ကလေးကဒီလိုမျိုးဟိုခွဲခြားတဲ့မူဝါဒတွေနဲ့လူတွေကိုဆက်ဆံခဲ့တယ်နောက်ခါကျတော့ဒီအခုနပြောတယ်ဗုဒ္ဓဘာသာဦးစားပေးတဲ့ဝါဒမျိုးနဲ့ပေါ့နော်ဗုဒ္ဓဘာသာမျိုးချစ်စိတ်နဲ့ဒီအမျိုးသားရေးစိတ်နဲ့ပေါ့နော်ဗုဒ္ဓဘာသာကြီးတာပို့ပြီးမြင့်မြတ်တယ်ဆိုရဲအဲ့လိုအနေထားပုံစံမျိုးနဲ့ဟိုပြည်သူတွေကိုအုပ်ချုပ်ခဲ့တဲ့အခါကျတော့ပို့ပြီးတော့ဘာသာတရားတစ်ခုပဲဟိုအလေးနဲ့ထားပြီးကျန်တဲ့ဘာသာတွေကိုကျတော့ဟိုနှိပ်ကွတ်တယ်ခွဲခြားဆက်ဆံမှုတွေရှိခဲ့တယ်ဒါရီဟာရေရှည်ဖြစ်လာတဲ့အခါကျတော့နှိပ်ရှည်ဖြစ်လာတဲ့အခါကျတော့ပြည်သူတွေရဲ့စိတ်ထဲမှာပါဒီလိုမျိုးကျမတို့ဟိုမမျှတမှုကိုသွားပြီးခံစားရတာပေါ့ငါမြင့်မြတ်တယ်သူကမကောင်းငါကောင်းတယ်ဆိုတဲ့အတွေးခေါ်မျိုးတွေဖြစ်လာတာပေါ့အဲ့ရနေမှာခုနပြောတဲ့ဒီဟိုအခုနမျိုးချစ်စိတ်တွေဆိုတဲ့ဟာမျိုးဖြစ်လာပေါ့ငါလူမျိုးတစ်မျိုးတည်းကိုပဲချစ်မဲ့စိတ်မျိုးပေါ့နော်အမေနေကဖြစ်တင်တာပြည်ထောင်စုတစ်ခုတည်ထောင်နေเนาะခုနကျမတို့ဒီမိုကရေစီနိုင်ငံတစ်ခုသွားမယ်ဆိုရင်အဲ့စိတ်တွေကဟန်တာတွေပဲဘာကြောင့်လဲဆိုတော့ကျမတို့အခုနပြောသလိုပဲလူမျိုးတစ်မျိုးတည်းတိုးတက်လို့နိုင်ငံတစ်ခုမှာလူမျိုးပေါင်းစုံဘာသာပေါင်းစုံရှိနေတဲ့နိုင်ငံတစ်ခုမှာလူမျိုးတစ်မျိုးတည်းကခုနပြောသလိုအလေးနဲ့အတာရနေလို့ဒါမှမဟုတ်ရင်ပို့ပြီးလွတ်လပ်လို့ပို့ပြီးတော့ဟိုfavor ပေးခံရတယ်ခေါ်တော့အလေးပေးခံရလို့ဓမ္မမဟုတ်ရင်လည်းပို့ပြီးတော့အခွင့်ထုတ်ခံနေရတယ်ဆိုလို့ရှိရင်ကျန်တဲ့လူမျိုးတွေကအဲ့လိုမျိုးတန်းတူမရဘူးဆိုလို့ရှိရင်အဲ့လူဖွဲ့စည်းဟာဘယ်တော့မှကျမတို့ပြောသလိုမငြိမ်းချမ်းနိုင်ဘူးအဲ့လူဖွဲ့စည်းဟာလည်းဘယ်တော့မှမလွတ်လပ်နိုင်ဘူ
းโอเคမဝင်ဘူးအခုလိုဖိတ်ကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုဖိတ်ကြားပေးတဲ့အတွက်လည်းအရင်ကျေးဇူးတင်ပါတယ
်တနင်္လာနေ့နေ့ကင်း VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်နားဆင်နေပါတယ်ရှင်။မကြခင်မှာလည်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
။ VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်တင်ဆက်သွားမှာပါလိုင်းတိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုံးလွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
အားလုံးကြည့်ကြပြီးဖြစ်တဲ့အတိုင်းနိုင်ငံတကာနိုင်ငံမှာရွေးကောက်ပွဲတစ်ခုကျင်းပတော့မယ်ဆိုရင်မီဒီယာကဏ္ဍဟာအလွန်ရေးကြီးပါတယ်
။ဦးစီသူအောင်မြင့်ရဲ့တည်ရင်းသုံးသက်ချက်အစီအစဉ်မှာအပြည့်အစုံကြားကြရမှာပါ။ဒါအပြင်ကမ္ဘာတလွှာထူးခြားဆန်းပြားသတင်းများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်မှာပါရှင်။ရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာတေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုပထမအဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါရဲ့ရှင်။ဆရောင်ဆိုတဲ့သောရရှင်က VOE ကသတင်းထုတ်လွှင့်တာအရင်ကောင်းပါတယ်လို့ချီးကျူးလာတာပါ။သတင်းမှန်တဲ့ကဏ္ဍပေါင်းစုံတင်ပြပေးပြီးတော့ဘ ഹു စုရတွေဖြန့်ဝေပေးတဲ့အတွက်အရန်သဘောကျပါတယ်လို့ဒီသောရရှင်ကဆိုလာပါတယ်ရှင်။ VOE ကထုတ်လွှင့်တဲ့သတင်းတွေကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေထဲမှာတော့ဂျွန်လကသတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တဦးကဝမ်သာလိုက်တာဆိုပြီးတော့ဘလုံးပရိသတ်တဦးဆိုတဲ့သောရရှင်ကတော့ဒီကမ္ဘာဘလုံးအဖွဲ့ချုပ်မှာဖြစ်ပွားခဲ့တဲ့အကျင့်ပြစ်ချာဆောင်မှုတွေကိုအရေးယူတဲ့သတင်းတွေကိုဖတ်ရပြီးတော့ဒီလာဆောင်မှုပပျောက်ရေးကမ္ဘာတဝမ်းမှာအခုလိုလုံနေတာကိုမြင်ရတော့ဝမ်းသာပါတယ်ဆိုပြီးတော့သောရရှင်တယောက်အစာရေးလာပါတယ
်ဖီဘာထိပ်ပန်းခေါင်းဆောင်တွေအကျင့်ပြတ်ချဆမှုနဲ့အမေရိကန်ကဖမ်းဆီးအရေးယူတဲ့သတင်းတွေကြားတော့အကျင့်ပြတ်ချဆမှုကိုမုန်တီးရွှန်ရှာသူတဦးအနေနဲ့ရောဘောလုံးပြိသက်တဦးအနေနဲ့ရောအပြည့်အဝကိုထောက်ခံပါတယ်ဒါပေမဲ့ဖီဘာဥက္ကဋ္ဌရာထူးကိုထပ်ပြီးတော့ရွေးခေါင်းနဲ့သိရတော့စိတ်ထိခတ်ရပါတယ်ဒါပေမဲ့လို့အခုနှုတ်ထွက်သွားပြီဆိုတဲ့သတင်းကြားတော့မှပဲစိတ်သက်သာရရပါတယ်တကယ်ဆိုရင်ဆပ်ဘလက်တာမှာသူ့မှာတာဝန်အပြည့်ရှိပါတယ်သူတာဝန်ယူရပါမယ်သူမှအပြစ်ရှိပါတယ်အရေးယူခံရပါမယ်ဒါဟာခေါင်ကမိုးမလုံတော့ဖြစ်မှာပေါ့ဒါကြောင့်မလို့ဆပ်ပလာတာကိုရောစီကိန်းလုတ်ပွဲကစားသူတွေကိုပါထိရောက်စွာအရေးယူပါလို့ VOE ကနေပြီးတော့ဆန္ဒပြုလိုက်ပါတယ
် VOE ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ဒီကမ္ဘာမျက်မှောက်ရေးရာသတင်းတစ်ပုဒ်ကိုနားဆင်ပြီးတော့သောရရှင်တယောက်အစာရေးလာတာဖြစ်ပါတယ်ရှင် VOE ကအစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်တွေမှာတော့ကျမတို့ဒီအပတ်စဉ်နှစ်ခါထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုင်းရှင်ရီကန်အစီအစဉ်တွေကိုဥတီပြီးတော့ရေးလာကြတဲ့သောရရှင်ရဲ့အစာတွေကိုလည်းလက်ခံရရှိပါရနော်အဲ့ဒီထိခါစာတွေအားလုံးကိုဒါရိုက်လေးလိုင်းအစီအစဉ်မှာမဖော်ပြပေးနိုင်လို့တချို့ဒလီကိုတော့ဒီမြန်မာပြည်ကပေးစာများကဏ္ဍကနေပြန်ကြားပေးပါရရှင်ဒီမှာသောရရှင်တယောက်ကတလောက VOA ဒါရိုက်လေးလိုင်းအစီအစဉ်မှာတဘာဝဘေးရည်ရဲ့ကြိုတင်ပြင်ဆင်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုလို့သူ့ရဲ့အမြင်ကိုရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်မောင်တီဟဆိုတဲ့သောရရှင်ကအခုလိုသူ့ရဲ့အမြင်ကိုပြောလာပါတယ်
။အဝေးကြီးတွေတိတ်မသွားပါနဲ့ဦးဗျာ။ရန်ကုန်မှာကားတွေဒီလောက်ကြက်ပိတ်နေတာ။တကယ်လို့လူနာတင်ရင်သွားကျင်လို့ရှေ့ကကားလမ်းဖယ်ပေးမယ်ဆိုရင်တောင်အဲ့ဒီရင်သွားဖို့မလွယ်ပါဘူး။ဘလို့ကြော်တက်ပြီးသွားရမလဲဆိုတာရန်ကုန်သူရန်ကုန်သားအားလုံးပဲသိပါတယ်။ဒါကလည်းတဘာဝဘေးတွေကကြိုတင်ပြင်ဆင်မှုတစ်ခုပဲမဟုတ်ပြီဘူးလား။အခုဆိုရင်ဘယ်တော့သွားနှစ်နာရီလောက်ကြိုးထွက်ရတယ်။ဒါတောင်အဆင်ပြေအောင်မလုပ်နိုင်တဲ့လူကြီးမင်းတွေကိုခမရတို့ကိုကျွန်တော်တို့ကမလာသေးတဲ့တဘာဝဘေးကြိုတင်ကာကွယ်ဖို့ဆိုတော့မူဂျိုကလေးတွေကို PhD ဘွဲ့ပေးသူလူများဖြစ်နေမလားနော်စိတ်မပူပါနဲ့မိဘပြည်သူများခင်ဗျားပေါ့ဗျာအခုချိန်ငလင်သာလှုပ်လိုက်လို့ကတော့အားလုံးကွိသွားမယ်တခုတော့သူတို့လှုပ်လို့ရတယ်ခုနပြောတဲ့မိဘပြည်သူများခင်ဗျားဆိုတဲ့မိန်ကွန်းကြိုပြောပြီးတော့ရိုက်ထားပါလို
့ဟုတ်ကဲ့သောရရှင်ကိုတီဟာသူ့ရဲ့အမြင်ကိုထုတ်ဖော်လာတာပါဟုတ်ကဲ့ကိုတီဟာရေကားတွေကလည်းကြက်တာကြက်ပေါ့နော်ဒါမဲ့လည်းဒီသဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ဖို့ကလည်းသူများလုံးမပေးရင်တော့မှတပိုင်းတနိုင်ကိုဘကိုအတွက်ကိုမိသားစုအတွက်ကြိုတင်ပြင်ဆင်မှုတွေလှူထားနိုင်မယ်ဆိုရင်တော့မမဟုလို့ထင်ပါတယ်နော်သဘာဝဘေးအန္တရာယ်နဲ့ကားကြက်တာကတော့လာလာမှမဆိုင်တဲ့ကိစ္စလည်းဖြစ်ပါတယ် ဒါပေမဲ့လေတဘာဝဘေးအနေနဲ့ကြာရောက်လို့ကကြရင်တော့လေဒုက္ခဖြစ်နိုင်ခြင်းရှိတာပေါ့နော်တဘာဝဘေးအနေနဲ့ကအကြာကြီးနေမှာတစ်ခေါက်ဖြစ်တာဆိုပေမဲ့အပြည့်အစုံဆုံးကကြီးလွန်အောင်မလို့အားလုံးသတိထားကြဖို့အတွက်ပညာရှင်တွေကလည်းအကြံပြုထားတာပါအခုလိုမျိုးဗီဒီယိုကိုစာရေးပြီးတော့တိုက်ရိုက်လေးလိုက်အစီအစဉ်မှာကိုပိုင်မြင့်ကိုထုတ်ဖော်ပြီးတော့ပါဝင်ဆွေးနွေးတာကိုကျေးဇူးတင်ပါတယ် ကိုတီဟာကဒီတိုက်ရိုက်လေးလိုက်အစီအစဉ်မှာရင်ကျော်ပိတ်ဆို့မှုကြောင့်ပြောချင်ပါတယ်ဆိုပြီးတော့ပြောလာခဲ့လို့ဒီရင်ကျော်ပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ကလည်းစာရေးထားတာရှိပါတယ်တက်ဆက်ထက်ဖော်ပြပေးချင်ပါတယ်ဒီသောရရှင်ကတော့ရန်ကုန်ရင်ကျော်ကျက်နေတာကိုတက်ဆိုင်ရန်ကဖြည့်ရှင်းနိုင်ခြင်းမရှိတော့ဘူးလားခင်ဗျာတဲ့ခုနှစ်ပိုင်းအေဒီမီပွိုင်းဆိုရင်တနားရီလောက ောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်ရှင်။အခုတော့သောရရှင်တို့ကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်နော်။တိုက်တိုက်ဆိုင်ဆိုင်ပါပဲရှင်။အခုတစ်ပတ် Billboard Hot တစ်ဖြစ်ဆုံးတေးတရာအစင်းမှာနံပါတ်1ချိန်နေတဲ့သချင်းလေးက See You Again ဆိုတဲ့သချင်းလေးဖြစ်ပါတယ်။ဒီသချင်းလေးကတော့ဒီကားကိုအရှိန်အလွန်ကြုံမောင်းပြီးတော့ကားမောင်းသွားတဲ့ဒီ Hollywood နာမည်ကျော်မင်းသားတစ်ယောက်ကိုသတိရသောအဖြစ်ဆက်ဆိုထားတဲ့သချင်းလေးလည်းဖြစ်ပါတယ်။ဒီသချင်းကို Wiz Khalifa ကชาลีบัทเนปูเรติซูทาပြီးတော့ Furious 7ရုပ်ရှင်ကားရဲ့အဇဝင်တေးလည်းဖြစ်ပါတယ်။ကားမောက်ပြီးတော့မနစ်ကကွယ်လွန်သွားတဲ့မင်းသား Paul Walker သူကတော့ Furious ရုပ်ရှင်ဇာတ်ကားရဲ့အဓိကမင်းသားတူဖြစ်တာပါ။ရုပ်ရှင်ရိုက်ကူးရေးမပြီးဆုံးခင်မှာပဲကားမောက်ပြီးတော့သူကွယ်လွန်သွားတာကိုဝမ်းနေတဲ့အထိတ်မှန်နေနဲ့တချင်တပုတ်စာသားထည့်ဖို့တန်ဆင်ရှာပေးပါဆိုပြီးတော့ชาลีบัทကို Artist Publishing Group ကအလုပ်အတာဖြစ်ပါတယ်။ชาลีအနေနဲ့ကြတော့လေကားမောက်ပြီးတော့ဆုံးပါသွားတယ်သူရဲ့နောက်ထပ်တငယ်ချင်းတစ်ယောက်ကိုသတိရပြီးတော့ခန်းစားချက်ပြေးတယ်စားသားသွင်းပြီးတော့တချင်းရေးလိုက်တာဖြစ်လို့မူလတော့ကတော့သူရဲ့အတန်ကိုတချင်းမှာထည့်သုံးဖို့အစီအစဉ်မရှိပေမဲ့လှိုင်းလည်လည်နဲ့အသက်ပါလုံးနဲ့သူရဲ့တီးဆိုပုံကြောင့်ဒီတချင်းမှာသူရဲ့အတန်ကိုထည့်သုံးဖြစ်သွားပါတယ် Wiz Khalifa ကတော့ rap တချင်းစားသားကိုတီးဆိုတာဖြစ်ပါတယ် Billboard Hot 100 Hot အဖြစ်ဆုံးတေးတရာဆင်းမှာသတင်း73ပတ်ကြာနံပါတ်1နေရာကိုဇက်တိုက်ယူထားနိုင်တဲ့တချင်းဖြစ်ပြီးတော့ UK မှာသတင်းနှစ်ပတ် New Zealand, Australia, Canada, Germany, Austria နဲ့ Ireland, Switzerland နိုင်ငံတို့အပါအဝင်နိုင်ငံအများအပြားမှာလည်းနံပါတ်1ရတဲ့တချင်းဖြစ်ပါတယ် Wiz Khalifa နဲ့အတူ Charlie Puth ပူရဲတီဆိုထားတဲ့ See You Again ပြန်ဆုံတွေ့ကြမယ်ဆိုတဲ့တချင်းလေးကိုနားဆင်ကြည့်ပါဦးနော်
It's been a long day without you, my friend. And I'll tell you all about it when I see you again. We've come a long way from where we began. Oh, I'll tell you all about it when I see you again. When I see you again.
Damn.All the planes we flew, good things we've been through. Then I'll be standing right here talking to you about another path. I know we love to hit the road and laugh, but something told me that it wouldn't last. Had to switch up, look at things different, see the bigger picture. Those were the days, hard work forever pays. Now I see you in a better place. See you in a better place. How can we not talk about family when family's all that we got? Everything I went through, you were standing there by my side. And now you gon' be with me for the last ride.
It's been a long day without you, my friend. And I'll tell you all about it when I see you again.
I see you again.
We've come a long way,
yeah, we came a long way
from where we began.
You know, we started.
Oh, I'll tell you all about it.See you again.
I tell you.
When I see you again.
First, you both go out your way, and the vibe is feeling strong. And what's small turn to a friendship, a friendship turn to a bond, and that bond will never be broken. The love will never get lost.
Wiz Khalifa နဲ့ Charlie Puth တို့ပူရဲတီဆိုထားတဲ့ See You Again ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။သောရရှင်တွေအချင်းချင်းမြစ်တာတေးလက်ဆောင်ပေးပို့လာတဲ့မြန်မာသချင်းတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်။ခုနကတော့ပြောသွားခဲ့သလိုပဲရင်ကြောပိတ်ဆို့မှုတွေရင်သွားလာဒုက္ခရောက်ရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ ရန်ကုန်ကကားဆရာများဆိုတဲ့တော်ရရှင်ကရေကူးနေရတဲ့ကားတွေဆိုပြီးအခုလိုစာရေးလာပါတယ
်မြန်မာနိုင်ငံကလမ်းမိုင်းစနစ်ညံ့ဖျင်းပုံများကတော့ဖြင့်ကျွန်တော်တို့ကားတွေတမိုးရင်းလုံးရေကူးရအောင်တော့မဲ့ပုံပါပဲရွှေညာရှင်ကြီးများကလမ်းလေတုံးများချခိုင်းပြီးတနည်းအားဖြင့်ဖြည့်ရှင်းကြပါတယ်ကိုလေးဖြူတချင်းလိုပါပဲအရင်လိုပါပဲအရင်လိုပါပဲလို့သာအော်လိုက်ချင်ပါတယ်ခီးတဲ့တွေကတယောက်ကမေးပါတယ်ကားလမ်းနေကလည်းပိတ်လိုက်ကြီးလားဘာလို့တုံးဟာတဲ့ကားသမားဖြေပုံကတော့ဟုတ်တယ်ဗျလေစီဒုက္ခတွေပဲလူတိတာကားစီဒုက္ခတွေကိုမတနာကြတော့ဘူးလားဗျတဲ့
ရန်ကုန်ကကားတွေရေကူးနေရပါပြီဆိုရဒီတော်ရရှင်ရန်ကုန်မြို့ကြီးရဲ့လမ်းပန်းဆက်သွယ်မှုတွေခက်ခဲပုံကိုအခုလိုမျိုးစာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်ပဲခူးမြို့နယ်အင်းတကော်ဒေသအတွင်းမှာကျန်းမာရေးနဲ့ပတ်သက်ပြီးတော့အများပြည်သူထိခိုက်မှုဖြစ်နေပါတယ်ဆိုပြီးတော့စာရေးလာတဲ့တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်မိုးကွယ်ကျွဲဖီလာကကျန်းမာရေးလိုက်စားသူတူလို့ဆိုလာပါတယ်ရှင်
ကျွန်တော်တို့ပဲခူးမြို့နယ်အင်းတကော်မိုးကွယ်ရွာနဲ့ကျွဲဖီလာကားလမ်းဘေးမှာနေတဲ့ဆန်ဆက်ပိုင်ရှင်တယောက်ဟာသူ့ဆန်ဆက်ကဖွဲတွေနဲ့အုပ်ဖို့နေတာတစ်နှစ်လုံးဖြစ်ပါတယ်ရွာပြင်မှာမဟုတ်ဘဲသူ့အိမ်ဝင်ထဲမှာနေဖုတ်နေတဲ့အတွက်ကြေးရွာသက်ဆိုင်ရာနဲ့ရမီရဖတွေကိုပြောခိုင်းပေမဲ့လည်းတဖို့ပြီးရင်တော်ပါပြီတဖို့ပြီးရင်တော်ပါပြီနဲ့အခုမိုးကြတဲ့ဒီအုတ်ဆင်းတွေကိုဖွဲနဲ့မီးရှို့တဲ့ညှော်နှံ့တွေကိုတရွာလုံးတနေလုံးခံစားနေရပါတယ်တက်ဆိုင်ကလာရောက်ဒါစီပေးဖို့ VOA ကတစဉ်တောက်ဆူခြင်းပါတယ်ခင်ဗျာကျမ
ဒါကတော့သူတို့နေမှာပုဂ္ဂလိကဇီဝရေးလှုပ်ဆောင်မှုတစ်ခုကြောင့်ကျမရေးထိခိုက်နေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တက်ဆိုင်ရကဂိုင်းတွေဖြည့်ရှင်းပေးပါဆိုပြီးတော့ဒီသောရရှင်ရေးပြီးတော့ပန်ကြားလာတာပါရှင်ဖွင့်လာတဲ့သောရရှင်ရဲ့အစာတွေကိုဒီမှနေရချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးပါမယ်ရှင်ကျမတို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ခဏမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးစင်ပါတယ်ရှင်။ဇူလိုင်လ18ရက်နေ့မှာမွေးနေ့ကျရောက်တဲ့88မျိုးဆက်ចောင်းသားကောင်းဆောင်တူဖြစ်တဲ့ကိုထေးကျွေရဲ့မွေးနေ့အတွက်မွေးနေ့လက်ဆောင်မြစ်တာတေးလက်ဆောင်တခြင်းတစ်ပုဒ်ပါခြင်းပါတယ်ဆိုပြီးတော့ကလေးတက်ဆိုဓာတုဗေဒဌာနကဒေါက်တာခိုင်ခိုင်ကျူဒေါက်တာခင်မျိုးမြင့်နဲ့ဒေါက်တင်တင်လင်းတို့ကမွေးနေ့တေးလက်ဆောင်တစ်ပုဒ်ပါပါတယ်။နောက်ပြီးတော့ဒီထေးကကလေးတက်ဆိုဓာတုဗေဒဌာနကပဲဒေါက်တင်တင်လင်းကအင်တာနက်ကနေရှင်မကောင်းလို့အစားကိုလိုရင်းတူရှင်နဲ့ရေးရတာခွင့်လွတ်ပါဆိုပြီးတော့ဒီကလေးတက်ကသူအနီးရွာကလွန်ခဲ့တဲ့ဆယ်နှစ်ကတပည့်ဟောင်းလေးဆလိုင်းဒေးဗစ်အတွက်အထူးသတိရတေးလက်ဆောင်ဖြစ်တေးတပုတ်ကျေးဇူးပြုပြီးတော့ထုံးလွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ဒီတစ်ပတ်တော့ဟန်ထွန်းတီဆိုထားတဲ့ဒိုးဘွားနေသည်ဆိုတဲ့သချင်းလေးထုံးလွှင့်ပေးဖို့ရွေးချယ်လာပါတယ်မွေးနေ့ရှင်ဖြစ်တဲ့ကိုထေးကျွဲနောက်ပြီးတော့ဒေါ်သင်းသင်းလင်းရဲ့တပည့်ဆလိုင်းဒေးဗစ်နဲ့ VOA တေးချစ်သောရရှင်နဲ့အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်
And I'm not to get be in now to go at the zero lay down the mo the lone alley that twist in our town to kiss at me shego a mere silent for me to trip like jamme ni samu yo ta ja ye to let set the time sang long le si sing e to so yo One could do like dumb yet is all Don't what they that my life Sons I queen ever was so neighbor Oh don't you outwit me ဖြစ်ခဲ့သည်များလွယ်လွယ်မေ့ပြလိုက်တတိယမနေနဲ့
ဟ န်ထွန်းသီဆိုထားတဲ့ဒုဘဝနေသည်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
VOA မြန်မာပိုင်းကိုအားပေးကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်အခုတော့ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ကြရအောင်ပါရှင်ရွေးကောက်ပွဲပညာပေးလုပ်ငန်းဘယ်လိုလုပ်ကိုင်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်
ဒီရက်ဇူလိုင်10ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလာမယ့်2015နိုဝင်ဘာ10ရက်နေ့မှာလွှတ်တော်သီးသီးအတွက်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးကျင်းပပေးမယ်လို့တရားဝင်ထုတ်ပြန်ကြေညာပေးလိုက်ပါပြီ။အားလုံးသိကြပြီဖြစ်တဲ့အတိုင်းနိုင်ငံတကာနိုင်ငံမှာရွေးကောက်ပွဲတစ်ခုကျင်းပတော့မယ်ဆိုရင်မီဒီယာကဏ္ဍဟာအလွန်ရေးကြီးပါတယ်။မြန်မာနိုင်ငံလိုအသွင်ကူးပြောင်းရေးလုပ်နေရတဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပမှုမရှိတာကာလကြာမြင့်နေပြီဖြစ်တဲ့နိုင်ငံတကာနိုင်ငံအတွက်မီဒီယာခန်းကဏ္ဍဟာပိုလို့တော့ရေးကြီးပါတယ်လက်ရှိမြန်မာနိုင်ငံရဲ့မီဒီယာတွေဟာလာမယ့်ရွေးကောက်ပွဲကြီးအောင်အောင်မြင်မြင်ကျင်းပနိုင်ရေးအတွက်ဘလောက်အဆင်သင့်ဖြစ်နေပြီလဲဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ
်ရွေးကောက်ပွဲတစ်ခုကျင်းပတော့မယ်ဆိုတဲ့အခါဘယ်ဖွဲ့စည်းပုံအခြေခံဥပဒေအရကျင်းပတာလဲကိုမဲပေးမဲ့ရွေးချယ်လိုက်တဲ့သူတွေဟာဘာတာဝန်တွေထမ်းဆောင်ခွင့်ရမှာလဲမဲပေးရွေးချယ်ဖို့ဖန်တီးထားတဲ့စနစ်ဟာလွတ်လပ်ပြီးတရားမျှတတဲ့စနစ်ဟုတ်သလားမဟုတ်ဘူးလားကိုမဲပေးရမယ့်သူတွေဟာဘယ်သူတွေလဲသူတို့ဘယ်ပါတီကလဲသူတို့နဲ့သူတို့ပါတီနောက်ကျောင်းဘယ်လိုရှိသလဲမဲပေးတဲ့အခါလူဘယ်နှယောက်လောက်ကိုမဲပေးရမှာလဲဘယ်နည်းဘယ်ပုံမဲပေးရမလဲမဲတွေကိုဘယ်လိုရေတွက်ကြမှာလဲမဲပေးပွဲတွေပြီးတဲ့နောက်လွတ်တော်တွေဘယ်လိုပေါ်ပေါက်လာမှာလဲအစိုးရအဖွဲ့ဘယ်လိုဖွဲ့ကြမလဲစသဖြင့်ရွေးကောက်ပွဲဖြစ်စဉ်အားလုံးတီသူတွေတည်တင်ပါတယ်တီးအတွက်မြန်မာနိုင်ငံလိုပညာရေးနှိမ့်ကျနေပြီးသတင်းအချက်လက်အလွယ်တကူမရနိုင်တဲ့အတိုင်းပြည်တစ်ပြည်အတွက်မီဒီယာရဲ့အခန်းကဏ္ဍဟာပိုးပြီးအရေးကြီးပါတယ်ရွေးကောက်ပွဲဆိုင်ရာသတင်းအချက်လက်တွေကိုတီသူတွေစီပို့နိုင်ဖို့ရာရုပ်သံရေဒီယိုပုံနှိပ်နဲ့အင်တာနက်အွန်လိုင်းဆိုပြီးမီဒီယာအမျိုးအစား၄မျိုးအသုံးပြုနိုင်ပါတယ်အားလုံးသိကြပြီးဖြစ်တဲ့အတိုင်းမီဒီယာရဲ့မှာစွမ်းပကအကြီးဆုံးလို့ဆိုနိုင်တဲ့ရုပ်သံထုတ်လွှင့်ခွင့်နဲ့ရေဒီယိုထုတ်လွှင့်ခွင့်လုပ်ငန်းအလုံးဟာအစိုးရတက်မတော်နဲ့ခရိုနီတစုရဲ့လက်ထဲမှာရှိနေတာပါမြန်မာနိုင်ငံလိုလမ်းပန်းဆက်သွယ်ရေးခက်ခဲပုံနှိပ်မီဒီယာသတင်းစာဂျာနယ်တွေကိုငွေကုန်ကြေးကျခံပြီးဝယ်ယူဖို့မတက်နိုင်ကြသူတွေများတဲ့အတိုင်းပြည်မှာရွေးကောက်ပွဲဆိုင်ရာအသိပညာပေးတဲ့လုပ်ငန်းကိုအလုံနိုင်ဆုံးဟာရုပ်သံနဲ့ရေဒီယိုပဲရှိပါတယ်
ဒါပေမဲ့ရုပ်သံနဲ့ရေဒီယိုလုပ်ငန်းကိုဒီနေ့ချိန်ထိပုဂ္ဂလိကပြည်သူတွေကလုံးဝလုပ်ကွန်ခွင့်မရှိသလိုအစိုးရထိန်းချုပ်မှုအောက်ကရုပ်သံနဲ့ရေဒီယိုတွေကလည်းရွေးကောက်ပွဲဆိုင်ရာအသိပညာပေးရေးလုပ်ငန်းကိုတိတိယောက်လုပ်ကင်ကြမှာမဟုတ်ပါဘူး။လက်ရှိချိန်ထိလည်းလုပ်ကင်နေကြတာမတွေ့ရပါဘူး။ဥပမာအားဖြင့်တိုင်းပြည်ရဲ့အထွတ်ထိပ်ယာရီဖြစ်တဲ့သမရရွေးချယ်ရာမှာပြည်သူတွေရွေးကောက်တဲ့အမှတ်85ရာခိုင်နှုန်းနဲ့တမတော်သားအမှတ်25ရာခိုင်နှုန်းပေါင်းပြီးရွေးကြလိမ့်မယ်။ဒါကြောင့်တမတော်နဲ့ပူပေါင်းထားတဲ့နိုင်ငံရေးပါတီတခုခုဟာရွေးကောက်ပွဲမှာအသာစီးရနိုင်တယ်။ဒါကြောင့်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရကျင်းပတဲ့ရွေးကောက်ပွဲဟာတရားမျှတမှုမရှိနိုင်ဘူးဆိုတာမျိုးဥမင်လင်းလင်းအမှန်တိုင်းအသိပေးတာမျိုးဖြစ်ပါတယ်။အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့လပိုင်းမဲ့လိုတော့တဲ့အချိန်ထိမဲပေးခွင့်ရှိသူစီရင်ပြုစုတဲ့ကိစ္စအဆင်မပြေသေးပါဘူး။ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စစ်ဆေးထုတ်ပြန်ချက်အရ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိသောမဲစင်းတွေမှားယွင်းနေတယ်လို့ဆိုပါတယ်။ကလောက်စုစုရွာမှားယွင်းနေတဲ့ပြဿနာမျိုးကိုတောင်းတအောင်နီးနဲ့ပြုပြင်ဖို့မလွယ်ကူပါဘူး။စွာထက်တဲ့ပြည်သူတွေအိမ်ထဲထိရောက်သွားတဲ့ငွေကုန်ကြေးကျမရှိတဲ့ရုပ်သံရေဒီယိုကနေတစ်ဆက်မဲဆင်းမှာဘာရီပြဿနာပေါ်နေသလဲဘလောက်ပြဿနာပေါ်နေသလဲဆိုတာအောက်ခြေမဲဆင်းပြည်သူတွေအပါအဝင်ပြည်သူတွေကိုရှင်းပြပြည်သူတွေကိုယ်တိုင်မဲဆင်းပြုပြင်ရမှာပါဝင်လာအောင်တိုက်တွန်းနှိုးဆော်တာမျိုးလုပ်ဖို့လိုအပ်ပါလိမ့်မယ်
။အလားတူပါပဲ။အခုဆိုရင်နိုင်ငံရေးပါတီ94ခုတိတိမှတ်ပုံတင်ထားပြီပါဗျ။
အဲ့ဒီပါတီတွေဟာဘယ်လိုပါတီအမျိုးအစားတွေလဲဆိုတာပြည်သူတွေသိနိုင်အောင်သတင်းအချက်လက်တွေပို့ပေးရပါလိမ့်မယ်။ရွေးကောက်ပွဲကော်မရှင်ဟာမဲဆန္ဒနယ်မြေတွေလည်းသတ်မှတ်ပြီးပါပြီ။မဲဆန္ဒနယ်မြေစုစုပေါင်း1200နီးပါးရှိပြီးပြည်မြတနေရာ9ရောင်နှုန်းပြန်ရင်တော့အမတ်လောင်းစုစုပေါင်း6000နီးပါးရှိနိုင်ပါတယ်။ပြည်သူတွေအနေနဲ့အဲ့ဒီပြိုင်မဲ့အမတ်တွေဟာဘယ်သူတွေလဲဆိုတာသိတင်တာပါ။ဒါဒီမကအလုတ်သမားအဖွဲ့အစည်းတွေလယ်သမားအဖွဲ့အစည်းတွေစာရေးဆရာအဖွဲ့အစည်းတွေပညာရေးဆိုင်ရာအဖွဲ့အစည်းတွေနဲ့အဖွဲ့အစည်းပေါင်းစုံဟာသူတို့ဘလို့အစိုးရမျိုးလိုချင်တယ်ဆိုတာမျိုးသူတို့လိုချင်တဲ့အစိုးရတရက်ရဖို့ဘဲပါတီတွေကိုမဲပေးဖို့ဆန္ဒရှိနေတယ်ဆိုတာမျိုးအပြန်အလှန်ငင်းခုန်ဆွေးနွေးတဲ့အစီအစဉ်ပေါင်းများစွာပြည်သူတွေကိုထုတ်လွှင့်ပြသတင်ပါတယ်ဒီလိုများပြားလာတဲ့မီဒီယာလုပ်ငန်းတွေကိုလုပ်နိုင်ဖို့လက်ရှိပုဂ္ဂလိကလက်ထဲမှာရှိနေတာကပုံနှိပ်မီဒီယာတစ်ခုတည်းပါသတင်းစာဂျာနယ်တွေလောက်ပဲထုတ်နိုင်ပြီးပြည်သူတွေစီအရောက်ပို့နိုင်ဖို့အလွန်ခက်ခဲပါတယ်ပြည်သူတွေဘက်ကကြည့်ရင်လဲသတင်းစာတစ်စောင်းအနည်းဆုံးကြက်200လောက်ပေးဝယ်မှရမယ်အနေထားမို့ရွေးကောက်ပွဲဆိုင်ရာသတင်းအချက်လက်ရဖို့မလွယ်ကူဘူးဆိုတဲ့အဖြစ်မျိုးရောက်နေပါတယ်ရွေးကောက်ပွဲဆိုင်ရာပညာပေးမှုတွေကိုအင်တာနက်အွန်လိုင်းတွေကနေတဆင့်လုံနိုင်တယ်ဆိုပေမဲ့အင်တာနက်လက်လန်းမိတာကလည်းမြို့ကြီးပြကြီးတချို့လောက်မှာပဲရှိနေတာပါအခြားတစ်ဖက်မှာလည်းပြန်ကြားရေးဝန်ကြီးဌာနဟာဗက်လိုက်မှုရှိနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ခရိုနီတွေပိုင်းရုပ်သံတဲ့ရေဒီယိုတွေကိုရွေးကောက်ပွဲဆိုင်ရာမဲဆွယ်စည်းရုံးမှုတွေမထုတ်လွှင့်ဖို့တားမြစ်နေပါတယ်ဒီလိုအခြေအနေအတိုင်းဆက်သွားရင်2010တုန်းကလိုပဲပြည်သူလူထုဟာရွေးကောက်ပွဲဆိုတာဘာမှရေရေရရမတိလိုက်ရပဲမဲပေးလိုက်ရမယ်အဖြစ်မျိုးရောက်သွားနိုင်ပါတယ
်ဒီနေရာမှာရုပ်ောက်ပွဲကျင်းပဖို့ခုလိုအချိန်နီးကပ်လာတော့မှရုပ်တံရေဒီယိုလုပ်ငန်းလုပ်ကံခွင့်ရဖို့ဥပဒေမြေမြန်ပြဋ္ဌာန်းဖို့တောင်းဆိုတာမျိုးဥပဒေနှူးပြေရှိပြီးနောက်ရုပ်တံရေဒီယိုလုပ်ငန်းထူထောင်တာမျိုးလုပ်ကံမှုမဖြစ်နိုင်တော့ပါဘူးအချိန်တော်နှောင်းသွားပါပြီခုအချိန်လုံနိုင်တာကတော့ရုပ်ောက်ပွဲဝင်မဲ့ NLD နဲ့ပါတီတချို့စုစည်းပြီးပြည်သူတွေကိုဘလို့အသိပညာပေးရတွေလုံတင်တယ်လဲပေးမီဒီယာတွေကနေတချင်းလုံနိုင်မလဲလုံနိုင်မဲ့မီဒီယာတွေကလောက်ကင်ပေးလာအောင်နီလန်းရှာဖွေဆွေးနွေးရမှာဖြစ်တယ်လို့အစိုးရဘက်ကခွင့်ပြုလာအောင်လည်းတောင်းဆိုကြရမှာဖြစ်ပါတယ်ဒါမှသာလာမဲ့ယူကောက်ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့ပြည်သူတွေအနေနဲ့သူတို့အကျိုးကိုဆောင်ကျင်းပေးမဲ့ကိုယ်စားလှယ်တွေကိုမှန်မှန်ကန်ကန်မဲပေးရွေးချယ်နိုင်ရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဆက်လက်ပြီးတော့အင်ဂါနေ့ညဒိုက်ရိုက်လေးလိုင်းအစီအစဉ်မှာဗာရီများဆွေးနွေးကြမလဲဆိုတာနားဆင်ပါရှင
်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့တရားဝင်ကြေညာလိုက်ပါပြီ1990ပြည့်ရွေးကောက်ပွဲမှာတကယ်နဲ့အနိုင်ရခဲ့ပြီနဲ့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမခံခဲ့ရတဲ့ NLD ပါတီအနေနဲ့ဒီလိုချင်းရွေးကောက်ပွဲမှာနိုင်ငံရေးအရာဘယ်လောက်အထိနေရာရလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်အင်္ဂါနေ့ညဒရက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါ
အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်တော့မှာပါမက်ခင်ဖြူထွေးနဲ့ကိုသားညွန့်ဦးတို့ကပြောပြမှာပါရှင
်ကညာနိုင်ငံနိုင်ဝီမြို့တော်ကစီးရဲတဲ့စစ်ချေဖို့ရက်ွက်တစ်ခုမှာတော့အလိုလျောက်ငွေထုတ်ဆက် ATM လိုမျိုးရေထုတ်ပေးနိုင်တဲ့ဆက်တွေထားရှိပြီးတန့်ရှင်းတဲ့ရေကိုဖြည့်ဆည်းပေးနေပါတယ်။အဲ့ဒီဆက်မှာတန့်ရှင်းတဲ့ရေရဖို့အတွက်ကိုယ်ပိုင်လျှို့ဝှက်ကဏ္ဍတွေကိုရိုက်နှိပ်ပြီးသုံးရတဲ့ smart car လို့ခေါ်တဲ့ကတ်ကိုသုံးပြီးတော့ဈေးနှုန်းတသက်တသက်နဲ့ဝယ်ယူနိုင်ပါတယ်။ရေလီတာ20လောက်ကိုတော့ American Dollar 5ပြားပဲကျပါတယ်။အခုလိုစင်ချေဘုံရက်ွက်တွေမှာနေထိုင်သူလူ5000ပတ်ဝန်းကျင်ရှိပြီးတော့အရင်တုန်းကဆိုရင်ရေရဖို့အတွက်2ကီလိုမီတာကနေကီလိုမီတာ60လောက်အထိလမ်းလျှောက်သွားဝယ်ရတယ်လို့အလကားရတဲ့ရေတွေကိုသွားခိုက်ရင်လည်းတန့်ရှင်းမှုမရှိပါဘူး။အဲ့လိုဝယ်တဲ့အခါရေတွေမှာတခါတလေရေကမတန့်တယ်လို့ဈေးကလည်းအခုထက်အများကြီးပိုများပါတယ်။ဒါကြောင့်ဒေသခံတွေကအခုဝယ်တဲ့ရေတွေကိုမတောက်ခင်ကြိုချက်ရတယ်လို့ပြောပါတယ်။ အရင်တုန်းကမတန့်တဲ့ရေကြောင်ယောဂဖြစ်ပွားမှုများတဲ့ဒီရက်ကွက်မှာရေတန့်ဆက်နှလုံးတက်ဆင်ထားပြီးတော့ရေအတွက်ပူစရာမလိုတော့ပါဘူးကုလသမဂ္ဂအိုးအိမ်အဖွဲ့ရဲ့လေ့လာချက်အရအာဖရိကမြို့ပြနေလူဦးရေရဲ့60ရာခိုင်နှုန်းကျော်ဟာဆင်းရဲတဲ့ရက်ကွက်တွေမှာနေထိုင်ကြတာဖြစ်ပြီးတန့်ရှင်းတဲ့ရေရရှိဖို့မတက်နိုင်ကြပါဘူးအခုအစီအစဉ်ကိုတော့တခြားနေရာတွေမှာလည်းဆက်ပြီးတိုးချဲ့နိုင်ဖို့စီစဉ်နေပါတယ်ရှင
်ထပ်ထူးခြားဆန်းပြတဲ့သတင်းတစ်ခုကတော့မက္ကဆီကိုနိုင်ငံကမြို့တော်ဝင်တယောက်ကမကြာသေးခင်ရပိုင်းအတွင်းကပဲမိเจ้าမာလီတကောင်နဲ့လက်ထပ်လိုက်ပါတယ်အခုလိုမျိုးလက်ထပ်လို့ရှိရင်ပစိဖိတ်ကမ်းရိုးတန်းမှာငါးရီပင်လယ်ဇာတွေလှိုင်လှိုင်ပေါ်တယ်လို့ရိုးရာဒလိထုံးစံရယုံကြည်ထားကြတဲ့အတွက်ဖြစ်ပါတယ်မက္ကဆီကိုနိုင်ငံစိတ်ကမ်းမြို့ဖြစ်တဲ့ဆန်ပက်ဒရူအော်မလူလာမြို့ကဒေသခံမြို့တော်ဝင်ဟိုဆေဗက်ဂက်စ်ရူဟစ်ကမိเจ้าမာလီနဲ့ဖျားเจ้าမာလက်ထပ်ခဲ့တာပါမိเจ้าမာလီကိုဒရိုသမီးဝတ်ဆောင်အပြည့်ဝပြီးတော့ငါးဖန်းသမားတွေကခေါ်လာပါတယ်လမ်းမထက်ခင်မိเจ้าမကိုဖះเจ้าမအစင်လာရနှစ်ချင်းခရစ်ယာန်ဘာသာဝင်ဖြစ်ခံယူခံရပါတယ်မိเจ้าမလေးဟာမင်းသမီးဖြစ်တယ်လို့ယူဆပြီးတော့လက်ထပ်ပွဲကျင်းပရင်းနဲ့မူကောင်းလို့အစာရေစာပေါ်များအောင်ဆူတောင်းကြပါတယ်လက်ထပ်ပြီးချိန်ကစလို့အဲ့ဒီမိเจ้าမလေးကိုမြို့တော်ဝင်ကတော်လို့ရည်ညွှန်းခေါ်ဝေါ်ကြပါတယ်ခင်ဗျာ
ဖိလန်နိုင်ငံအလဲပိုင်းစွန်ကရပြည်မှာအချိန်20မြောက်ဇနီးတွေကိုထမ်းပြည်တဲ့ပွဲကျင်းပခဲ့ပါတယ်။ဒီနှစ်မှာတော့နိုင်ငံပေါင်း14နိုင်ငံကစုံတွဲပေါင်း60လောက်ပါဝင်ရှင်ပြိုင်ခဲ့ကြတာပါ။တာတူပြေးပွဲအဖွဲ့လိုက်ပြေးပွဲတွေပါဝင်တဲ့ဒီပွဲကို2ရက်တာကျင်းပပါတယ်။ဒီနှစ်မှာလည်းပြီးခဲ့တဲ့နှစ်ကဘူဆွဲခဲ့တဲ့သူကပဲသူ့ရဲ့အတွေ့အသစ်ကလေးနဲ့အနိုင်ရရှိခဲ့ပါတယ်။မနစ်ကလို့နေမသားပေမဲ့လည်းတဲတဲမဲမဲယူရနေတဲ့မိုးရီချားမှာအားပေးသူတွေရှိနေတဲ့အတွက်ပြိုင်ပွဲဝင်သူတွေဟာတက်တက်ကြွကြွပြိုင်ဆိုင်ခဲ့ကြတာပါခါတိုင်းနှစ်တူလိုပဲအနိုင်ရရှိတဲ့သူကသူ့စနီးတွေရဲ့အလေးချိန်နဲ့ညီမျှတဲ့ဘီယာစုကြီးကိုရခဲ့ပြီးတော့လာရောက်ကြည့်ရှုသူပရိသတ်ပေါင်း 8,000 လောက်ရှိမယ်လို့ပွဲစီစဉ်သူတွေကခန့်မှန်းထားပါတယ်အခုလိုဝေးလံခေါင်တည်တဲ့ဖင်လန်နိုင်ငံကကြေးရွာလေးကိုကမ္ဘာနှံ့ကစုံတွဲတွေလာပြိုင်ကြတာဖြစ်ပြီးတချို့ပြိုင်ပွဲဝင်သူတွေဟာသူတို့နိုင်ငံကပြိုင်ပွဲတွေမှာအနိုင်ရရှိပြီးတော့မှဒီပွဲမှာဝင်ရောက်ပါဝင်ကြတာပါတချို့ကတော့အသေးချာလေ့ကျင့်ထားတဲ့professional အကစားသမားတွေဖြစ်ပြီးတော့တချို့တွေကတော့အပျော်တမ်းဝင်ပြိုင်ကြတာပါ internet online ပေါ်ကနေဒီပွဲကိုစောင့်ကြည့်ကြတဲ့ပရိသတ်ဟာလည်းတန်း900လောက်ရှိတယ်လို့ခန့်မှန်းကြပါတယ်ရှင
်အခုတော့တင်းနာနေနေနဲ့ခင်းအတွက်သတင်းချင်းချုပ်ကိုတင်ဆက်တော့မှာပါဦးဆန်မိုးဝေကပြောပြမှာပါရှင်
အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့စိုးထားခြင်းဖြစ်နောက်ဆုံးသတ်မှတ်ထားတဲ့ရက်ဖြစ်တဲ့ဇူလန်လ17ရက်နေ့မတိုင်ခင်နာယီပိုင်းလိုဗီယက်နာမြို့တော်မှာဆွေးနွေးနေကြသူတွေဟာအာတုံခွန်ဆိုင်ညှိနှိုင်းမှုတွေပြုလုပ်နေကြပါတယ်။အမေရိကန်ဥရောပတန်တပန်တွေဟာတင်းနှင်းဝင်နေနှောင်းပိုင်းညစာစားသုံးရင်အရေးကြီးပြီးတော့ဖြည့်ရှင်းဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုဆွေးနွေးနေကြပြီးတော့ကြေညာချက်တစုံတရာထုတ်ပြန်နိုင်ခြင်းမရှိသေးဘူးလို့သိရပါတယ်။အကျွေးတွေတင်နေတဲ့ဂရိနိုင်ငံရဲ့ကျွေးမြီကိုရှော့ချနိုင်ဖို့အတွက်ချိုးကြံချွေတာရေးအစီအစဉ်နဲ့ပတ်သက်ပြီးတော့သဘောတူစာချုပ်ထုတ်နိုင်ဖို့အတွက်ဥရောပခေါင်းဆောင်တွေဟာတင်းငွေတွေနေ့ကအတော်လေးကိုခက်ခက်ခဲခဲကြိုးပမ်းနေကြပြီးအတုံးစိတ်ရှော့ချပြီးတော့အခွန်တွေတိုးကောက်ရမယ်ဂရိကိုဂရိအစိုးရအနေနဲ့တည်နိုင်မှမလားဆိုတာကိုတန်တရားဖြစ်နေကြပါတယ်အသေးခံဘုံခွဲတိုက်ခိုက်သူတယောက်ဟာအာဖဂန်နစ္စတန်နိုင်ငံရဲ့အရှိတောင်ပိုင်းလုံကျုံရေးစစ်စေးကိတ်တခုအနီးမှာဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဖောက်ခွဲလိုက်ရမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း25ယောက်ထက်မနည်းတိဆုံးသွားကြရတဲ့အကြောင်းပြည်နယ်ရဲတပ်ဖွဲ့မှရဲဗိုလ်ချုပ်ကြီးဖလက်ဆူယာဂရက်ကပြောဆိုလိုက်ပါတယ်။နာမည်ဆိုးနဲ့ကြော်ကြားနေတဲ့မက္ဆီကိုမူရစ်ယာဇာတအူးဟာနှစ်ပေါင်း14နှစ်အတွင်းဒုတိယအကြိမ်မြောက်ဖြစ်အတင်းကျပ်ဆုံးလုံခြုံရေးအဆင့်တန်းသတ်မှတ်ထားတဲ့အကြီးအကဲကနေထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။
တရင်ချင်းချုပ်ကိုဥဆံမိုးဝေကပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါအင်ဂျင်နီယာကတော့အိုက်တင်ဥတ်ကုဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်နားဆင်ကြတဲ့အတွက်သရရှင်တွေအားလုံးကိုကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.